Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ30ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်သမ္မတနဲ့ပတ်သက်လို့အတွင်းသတင်းပေးတိုင်ကြားခဲ့သူဘသူဘဝဖြစ်တယ်ဆိုတာကာကွယ်ထားဖို့အရေးကြီးတယ်လို့သူ့ရဲ့ရှေ့နေတွေကပြောကြားနေပါတယ်။ရခိုင်ပြည်နယ်နယ်မြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်လည်ဖွင့်လှစ်ပေးဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောတာရှင်နေနာဆင်ရမယ့်ထိတ်တရောက်သတင်းလွှာတွေမှာတော့လက်ရှိနိုင်ငံရဲ့အနေအထားအရဒီမိုကရေစီမပေါ်ဆောင်နိုင်သေးလို့တိုင်းရင်းသားတွေတောင်းဆိုနေတဲ့ကိုပိုင်ပြထန်းခွင်ဖက်ဒရယ်ကိုတော့ဒီမိုကရေစီရပြီးမှဝိုင်းမိပုံဖော်ကြမယ်လို့ NND ဘက်ကပြောဆိုလိုက်ပါတယ်။ဒီပေါ်မှာတိုင်းရင်းသားတွေဘက်ကဘလို့သဘောထားအမြင်ရှိပါသလဲ
။ဒါလက်တွေ့မှာမဖြစ်နိုင်ဘူးသင်တယ်။သူ NND ပြောရတာလေ။နော်ကျွန်တော်တို့1948
ကလည်းအဲ့လိုပဲဒီသတင်းနဲ့အတူဒီဟိုလုပ်ငန်းရှင်တဦးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတွေ့ဆုံမေးမြန်းချက်ကိုလည်းနားဆင်ရမှာပါနောက်လာမယ့်2022ခုနှစ်မှာကမ္ဘာဖလားဘောလုံးပွဲကာတာနိုင်ငံမှာကျင်းပဖို့၃နှစ်အလိုရှိနေတဲ့ချိန်မှာပဲဒီအစာအုပ်တွေကိုဆောက်လုပ်ခဲ့တဲ့ရွှေပြောင်းအလုပ်သမားတွေလောကမရပဲဖြစ်နေကြတဲ့သတင်းအမေရိကန်ပြည်ထောင်စုမှာတော့ concept ကားပြိုင်ပွဲအကြောင်းစတဲ့နောက်ဆုံးရသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြင့်မွန်နဲ့ကိုသားညွန့်ဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတရဲ့လောက်ရဟာနိုင်ငံအကျိုးကိုထိခိုက်နိုင်တယ်လို့ဆိုပြီးထောက်လိုက်ရေးစစ်ဆေးရေးမှုချုပ်ကိုအတွင်းသတင်းပေးခဲ့သူရဲ့ရှေ့နေတွေကသူ့အမှုတွေဘသူဘဝဖြစ်တယ်ဆိုတာအကာအကွယ်ပေးထားဖို့အရေးကြီးတယ်လို့အလေးထားပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်စကားပြောစဉ်ပြောကြားခဲ့မှုတွေကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်လို့ဆိုပြီးသမ္မတကိုတရားစွဲနိုင်ဖို့ဒီမိုကရက်အမတ်တွေကအလွှတ်တော်မှာစုံစမ်းမှုတွေကိုစတင်လုပ်နေပါတယ်။အဲဒါကြောင့်သူ့အပေါ်ဆွဆွဲသူကိုတွေးခွင့်ရှိတဲ့နယ်လို့သမ္မတထရမ့်ကပြောကြားနေပါတယ်။အတွင်းသတင်းပေးတိုင်ကြားခဲ့သူနဲ့အလွှတ်တော်အမတ်တွေတရားတွေးဆနိုင်ဖို့ဒီမိုကရက်ရောရီပပ်လီကန်အမတ်တွေနဲ့ပါအစီအစဉ်လုပ်ခဲ့တယ်လို့ရှစ်နေအန်ဒရူးဘာကာဦးဆောင်တဲ့ရှစ်နေအဖွဲ့ကတနင်္ဂနွေနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီတိုင်ကြားသူလုံခြုံရေးကိုပြည်ထောင်စုအစိုးရကအကာအကွယ်ပေးထားတယ်ဆိုတာမဟုတ်ဘူးလို့လည်းနောက်ထပ်ရှင်းနေမတ်ဇာယီကညင်းဆန်ပါတယ်။တမရအကြောင်းအသွင်သတင်းပေးတိုင်ကြားသူရဲ့လုံခြုံရေးဟာပြီးခဲ့တဲ့တပတ်အတွင်းမှာပိုဆိုးရင်စရာဖြစ်လာခဲ့ပြီးပိုဆိုးလာမယ်လို့မျှော်လင့်ကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံးကိုပေးပို့တဲ့စာမိတ်တူကိုရှင်းနေအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။အတွင်းသတင်းပေးတိုင်ကြားသူဟာတချို့လိုပဲလို့တမရထရမ်ကဆိုခဲ့ပြီးအရင်တုန်းကဆိုရင်နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲမှာပဲလို့ပြောခဲ့တာကိုရှေ့နေတွေရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီသူဘသူဖြစ်တယ်ဆိုတာသတင်းပေးနိုင်သူကိုစူးကြီးအမြောက်အများပေးမယ်ဆိုတဲ့အထိကမ်းလန်းသူတွေရှိတယ်လို့လည်းသူတို့ကပြောပါတယ်။လွှတ်တော်အမတ်တွေအနေနဲ့လည်းအဲ့ဒီသတင်းပေးတိုင်ကြားသူကိုအကာအကွယ်ပေးရေးပြောဆိုဖို့အတွက်သူ့ရဲ့ရှေ့နေတွေကတိုက်တွန်းနေပါတယ်။
ဆိုမာလီယာနိုင်ငံမှာဆိုမာလီတပ်တွေအတွက်စီးအကူအညီပေးနေတဲ့အမေရိကန်တပ်တွေအုံပြုတဲ့လေတပ်အခြေစိုက်စခန်းတစ်ခုပေါ်မှာအက်ရှာဘတ်စစ်သွေးကြော်တွေကတက်ခတ်ခဲ့တယ်လို့လူညွေးသိန်းရောက်ကကပြောပါရယ်။မိုဂတီရှုမြို့တော်ရဲ့အနောက်ဖက်ကီလိုမီတာ90လောက်မှာရှိတဲ့လိုဝါရှာဘီလာဒေသကပေါ်လီတိုဂယ်ဒေသအပေါ်ကိုကားနှစ်စင်းကိုစစ်သွေးကြော်တွေကအဝေးထိန်းဖောက်ခွဲဖျက်ဆီးခဲ့တာပါ။ဒေသဝန်ကြီးကနေပြီးတော့ပေါက်ကွဲတံနှစ်ခုကြားရတယ်လို့ဒေသခံသတင်းစင်းမြစ်တခုကပြောပါတယ်။ဒေသခြေဆိုင်စခန်းကိုသူတို့စီးနှင်းတိုက်ခိုက်ခဲ့တယ်လို့အက်ရှာဘတ်အဖွဲ့ကကြေညာချက်ထုတ်ပါတယ်။တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့လည်းကြေညာချက်ထဲမှာပြောပါတယ်။ဒေသစခန်းပရဝန်အပြင်ပိုင်းမှာတော့ဒီစစ်သွေးကြော်တွေကကားပုံးတွေဖောက်ခွဲခဲ့တယ်လို့ဆိုမာလီစစ်တပ်ရေဒီယိုအသံနဲ့ဌာနရဲ့ Twitter ဆမျက်နှာပေါ်မှာဖော်ပြထားပါတယ်။ဆိုမာလီတပ်တွေနဲ့အမေရိကန်မဟာမိတ်တွေကတိုက်ခိုက်မှုတွေကိုတံပြန်တိုက်ခိုက်ခဲ့တယ်လို့လည်းဆိုပါတယ်။ဆိုမာလီဆိုင်ရာအမေရိကန်သမ္မတကြီးကဒီတိုက်ခိုက်မှုတွေကိုပြစ်တင်ပြီးတော့ဒီပြန်လည်တုံ့ပြန်တိုက်ခိုက်ခဲ့တဲ့ဆိုမာလီလူမျိုးရေးတပ်တွေရဲ့ဆောင်ရွက်မှုတွေကိုချီးကျူးပါတယ်။အဲရှာဘတ်စစ်သွေးကြော်တွေရဲ့ပြစ်မှတ်တွေပေါ်မှာအမေရိကန်တပ်တွေကအဲ့ဒီလီဒါစခန်းကိုတုံးပြီးတော့တိုက်ခိုက်နေတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်ခင
်ဗျ။ရုရှားနိုင်ငံမှာဖမ်းဆီးခံရတဲ့အစိုးရဆန့်ကျင်သူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့တနင်္ဂနွေနေ့ကဆန္ဒပြပွဲတွေအတွင်းမှာလူပေါင်း2000လောက်ပါဝင်ဆန္ဒပြကြပါတယ်။အရင်ကအာဏာပိုင်တွေဆန္ဒပြခွင့်ပိတ်ပင်ခံထားရတဲ့မော်စကိုမြို့လယ်မှာချီတက်ဆန္ဒပြခဲ့သူတွေဟာအားလုံးပြန်လွှတ်ပေးဖို့ကြွေးကြော်ဆန္ဒပြကြပါတယ်။ အတိုက်အခံနဲ့တတိပုဂ္ဂလကိုယ်စားလှယ်ဆယောက်ထက်မနည်းကိုတာဝန်ရှိသူတွေကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပြုခဲ့တာကြောင့်ဇူလိုင်လတုန်းကအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်ခဲ့ခြင်းမှာအများအများဖမ်းဆီးခံရတာပါ။အဲဒီတုန်းကရဲတွေအကြမ်းဖက်ဖြိုခွင်းမှုမှာ2000ကျော်ဖမ်းဆီးခံခဲ့ရပြီးတော့အများစုပြန်လွတ်လာခဲ့ပေမဲ့12ယောက်ထက်မနည်းကိုအထူးရုံးဆိုင်ရာပုံမှန်တွေနဲ့တရားစွဲပြီးတော့တချို့ကိုထောင်ဒဏ်၄နှစ်အထိချခဲ့ပါတယ်။အမှုမစီရင်ရသေးသူတချို့လည်းဆက်လက်ဖမ်းဆီးခံရသလိုတချို့ကလည်းနေအကျယ်ချုပ်ချခံထားရပါတယ်။ပြည်သူအင်အားကိုရယုံကြည်ကြည်ပြသနိုင်ရင်ဖမ်းဆီးခံရသူတွေလွတ်မြောက်လာမှာဖြစ်တယ်လို့လူသိများတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာလနီကတနင်္ဂနွေနေ့တုန်းကဆန္ဒပြလူအုပ်ကြီးကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ဇူလိုင်လတုန်းကဆန္ဒပြပွဲတွေဟာရုရှားမှာနှစ်ပေါင်းများစွာအတွင်းအကြီးအကျယ်ဆုံးအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်အဲ့ဒီအချိန်ကိုဆက်ထားထိန်းထားနိုင်ဖို့အတွက်တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်။တနင်္ဂနွေနေ့ကဆန္ဒပြပွဲကိုတော့မော်စကိုမြို့တော်ဝန်ယုံကခွင့်ပြုခဲ့တာဖြစ်ပါတယ်။
ယူကရိန်းနိုင်ငံရဲ့လူပြူကြီးစိုးရေးဝါဒီတော်များများပါတဲ့နိုင်ငံသားတိုက်ခိုက်သမားတွေစုဝေးဝင်ရောက်နေတာနဲ့ပတ်သက်လို့အနောက်နိုင်ငံထောက်လိုင်းအဖွဲ့တွေကြားမှာသတိထားစရာဖြစ်လာနေပါတယ်။အခုလိုမျိုးလက်ရာဆွေးနွေးတွေနဲ့လူပြူကြီးစိုးရေးဝါဒီတွေယူကရိန်းကိုသွားနေကြတာဟာဆီးရီးယားပြည်ပခဆိုပိုင်းကာလာတွေဒုံကဒီနိုင်ငံသားတိုက်ခိုက်သမားတွေဆီးရီးယားကိုအစုလိုက်သွားနေကြတာတွေကိုပြန်ပြီးတော့အမှတ်ရစရာဖြစ်နေပါတယ်။အဆွေးအောင်မှုတွေကိုစောင့်ကြည့်နေတဲ့နယူးယောက်အခြေစိုက် The Southern Center ကထုတ်ပြန်တဲ့သုတေသနစီရင်စာတစ်ခုရဆိုရင်တော့အမေရိကန်ပြည်သူ့ပါဝင်နိုင်ငံပေါင်း90ကလူသက်18,000ကျော်ဟာယူကရိန်းမှာရှိတဲ့ရုရှားလူလာတဲ့ပြည်သူစစ်တပ်ဖွဲ့တွေစီကိုရောယူကရိန်းဘက်ကတပ်တွေစီကိုပါစစ်မှုတန်းဖို့အတွက်မကြခင်နှစ်ပိုင်းတွေအတွင်းကတွားရောက်ခဲ့ကြတယ်လို့ဖော်ပြပါရတယ်။ရုရှားနိုင်ငံကတွားရောက်သူအများစုဖြစ်ပြီးတော့လူသက်15,000လောက်ရှိမယ်လို့ခန့်မှန်းပါရတယ်။အများစုကဥရောပတစ်လွှာကဝင်ရောက်တဲ့လူဖြူအစွန်းရောက်တွေဖြစ်ပါရတယ်။ဘယ်လာရုစ်၊ဂျာမနီ၊ဂျော်ဂျီယာ၊ဆာဗီးယားနဲ့အခြားဥရောပတိုင်းပြည်တွေဘက်ကရာကနန်းချီတဲ့တပ်ခိုက်သမားတွေယူကရိန်းကိုပြီးခဲ့တဲ့နှစ်တွေတွင်ဝင်ရောက်သွားခဲ့ကြတာပါ။ဒါကြောင့်မို့လူဖြူကြီးစိုးရေးဝါဒီတွေဟာနိုင်ငံပေါင်းစုံရင်ဆိုင်ရမယ့်စင်ခေါ်ချက်တရားလိုဖြစ်လာပြီလို့စီရင်လာကဖော်ပြပါရတယ်။ယူကရိန်းနိုင်ငံတွင်ပြည်ခါမှာယူကရိန်းလူလာတဲ့တပ်တွေနဲ့ရုရှားလူလာတဲ့တပ်တွေစီကိုတွားတဲ့ဒီနိုင်ငံသားတိုက်ခိုက်ရေးသမားတွေတင်းမှာအမေရိကန်နိုင်ငံသား30ကျော်လဲပါဝင်တာမို့လို့အမေရိကန်တာဝန်ရှိသူတွေကြားမှာလည်းဒီပြဿနာဟာသတိထားစောင့်ကြည့်စရာဖြစ်နေပါတယ်ခင်ဗျာ
။ UAE အမေရိကန်နဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ25ကီလိုဟတ်စ်11965 5မီတာ32ကီလိုဟတ်စ်6309 5မီတာ57ကီလိုဟတ်စ်5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190ကီလိုဟတ်စ်1905နဲ့ပြောင်းထုတ်လွှင့်ပေးပါရစေ
။ဒီနေ့လာနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ပုံနှကျောမြောက်ဦးနယ်မင်းမြားမြို့နယ်တွေကနယ်မြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်လည်ဖွင့်လှစ်ပေးဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂလူသားချင်းစာနာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာလက်ကင်ဖုန်းကနေတဆင့်အင်တာနက်ကိုအားကိုးအားထားပြုရတာကြောင့်အင်တာနက်ဝန်ဆောင်မှုကိုပိတ်ပင်တာဟာကုလသမဂ္ဂလုပ်ငန်းတွေကိုအဟန့်အတားဖြစ်စေတယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အင်တာနက်ပိတ်ပင်ခံရတဲ့မြို့နယ်6မြို့နယ်အနက် 9 မြို့နယ်မှာဝန်ဆောင်မှုပြန်လည်ဖွင့်လှစ်ပေးခဲ့တဲ့လောက်ရကိုကြိုးဆိုပေမဲ့ဝန်ဆောင်မှုဆက်လက်ပိတ်ထားတဲ့မြို့နယ်တွေမှာဆိုရင်ဒီနေ့စက်တင်ဘာ30ရက်နေ့အထိဝန်ဆောင်မှုပိတ်ပင်ခြင်းရပ်ပေါင်း100တရက်ရှိပြီလို့လည်းဖော်ပြထားပါတယ်။ဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအဲ့ဒီပဋိပက္ခတွေနဲ့ဆက်ဆက်နေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအပေါ်ကန့်သတ်ချက်တွေကြောင့်ဒေသခံပြည်သူတွေအတွက်ထိခိုက်တဲ့ကြားကထပ်ပြီးတော့အင်တာနက်ပိတ်ပင်ခံရတဲ့အတွက်နေစဉ်လူမှုဘဝကိုအကြီးအကျယ်အခက်အခဲဖြစ်စေတယ်လို့လည်းထောက်ပြထားပါတယ်။အင်တာနက်ပိတ်ပင်မှုဟာမြန်မာအစိုးရကလက်မှတ်ရေးထိုးထားတဲ့ SDG ရေရှည်တည်တဲ့နဲ့ရည်မှန်းချက်မူတွေတံမိုးတွေနဲ့လည်းဆန့်ကျင်နေတယ်လို့ဆိုထားပါတယ်။အင်တာနက်ဆက်သွယ်မှုပိတ်ပင်ထားတဲ့အတွက်စာနယ်ရိက္ခာ၊ပညာသင်ကြားရေးကျန်းမာရေးဝန်ဆောင်မှုတွေနဲ့တည်နှက်ချက်အလက်ရရှိရေးဆိုင်ရာအခြေခံအခွင့်အရေးတွေကိုဆက်လက်ထိခိုက်နိုင်တဲ့အလားအလာရှိတဲ့အတွက်အင်တာနက်ပိတ်ထားတဲ့နယ်မြေဒေသတွေမှာပြန်လည်အသုံးပြုနိုင်အောင်လို့ချက်ချင်းပြန်ဖွင့်ပေးဖို့ကုလသမဂ္ဂရန်ကုန်ရုံးကတောင်းဆိုထားပါတယ်ရှင်
။တရုတ်နိုင်ငံကအာဖဂန်ကိုစီးပွားရေးအကူအညီပေးပူးပေါင်းဆောင်ရွက်နေတာနဲ့ပတ်သက်လို့အမေရိကန်ဘက်ကမသိကြိုးကြွန့်ပြုနေတဲ့ပုံမှာတရုတ်တန်ရာရှိသူကပြစ်တင်ဝေဖန်ပါတယ်။BRI ပူကပလန်စီမံကိန်းမှာဒီတရုတ်အနေနဲ့အာဖဂန်နဲ့ပူပြီးတော့ပူးပေါင်းဆောင်ရွက်သွားဖို့အစီအစဉ်တွေချထားပြီးဖြစ်တယ်လို့လည်းပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သမ္မတကြီးယိုဂျန်ကပြောပါတယ်။စနေနေ့တုန်းကအအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အာဖဂန်ရွေးကောက်ပွဲအတွက်လည်းကြိုဆိုပြီးတော့နှိရှိလာများပြိပခါတွေကြောင့်ယူရင်းပျက်စီးနေတဲ့အာဖဂန်ရဲ့ညီညာရေးတည်ဆောက်မှုကြိုးပမ်းနေတာတွေကိုတရုတ်အနေနဲ့အားပေးကူညီသွားမယ်လို့လည်းသူကပြောသွားပါတယ်။တရုတ်ကအာဖဂန်တိဆောက်ရေးကြိုးပမ်းမှုတွေမှာစီးပွားရေးအကူအညီပေးဖို့ပြက်ကွက်မှုတွေရှိတယ်ဆိုပြီးတော့ဒီတောင်ပိုင်းနဲ့အလဲပိုင်းအာရှရေးအမေရိကန်ယာယီလက်ထောက်နိုင်ငံကြီးဝင်ကြီး Wills ကပြောဆိုခဲ့ပါတယ်ဒီပုံမှာတရုတ်နဲ့အာဖဂန်နဲ့ပူးပေါင်းဆောင်ရွက်နေတာတွေကိုအမေရိကန်ဘက်ကလက်ရှိပြုနေတယ်ဆိုပြီးတော့တရုတ်တမ်မကြီးကတုံ့ပြန်သွားတာဖြစ်ပါတယ်
တရုတ်ကွန်မြူနီသမ္မတနိုင်ငံတည်ဆောင်တဲ့အနှစ်90ပြည့်နှစ်ပတ်လည်နေ့မတိုင်ခင်ဒီကနေ့မှာကြာဆုံးခဲ့တဲ့တရုတ်နိုင်ငံတရေကောင်းတွေကိုအောက်မေ့ဂုဏ်ပြုပွဲကျင်းပခဲ့ပါတယ်။တရုတ်နိုင်ငံရင်ပြင်ကအမျိုးသားတရေကောင်းဘိမာမှာပြုလုပ်တဲ့အခမ်းအနားမှာသမ္မတရှီဂျင်ပင်ကလွမ်းသူပန်းခွေချခဲ့ပါတယ်။တရုတ်နိုင်ငံလူလတ်ရေးတိုက်ပွဲနဲ့ပြည်တွင်းစစ်ပွဲအတွင်းကြာဆုံးခဲ့တဲ့တရေကောင်းတွေဂုဏ်ပြုပွဲကိုကွန်မြူနီနိုင်ငံတည်ဆောင်တဲ့နှစ်ပတ်လည်နေ့မတိုင်ခင်တရက်မှာနှစ်ဆင်ကျင်းပပါတယ်။နောက်ပြန်ကျင်းပဖို့စီစဉ်ထားတဲ့အနှစ်90ပြည့်နှစ်ပတ်လည်ခမ်းနားကြရင်တော့နျူကလ িয়ার ထိပ်ဖူးတစ်ခုထပ်မင်းတက်ဆက်နိုင်တဲ့တိုက်ချင်းပစ်ပယ်ထိန်တုံးတွေအတန်ထက်မြန်တဲ့အဝေးထိန်ဒရုန်းယာဉ်တွေတိုက်လေယာဉ်တွေတန်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကိရိယာတွေကိုအင်အားပြဖို့စီစဉ်ထားတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှာထုတ်ပြန်ထားပါတယ်
။အိန္ဒိယနိုင်ငံမှာတော့ခုရက်ပိုင်းတွေတွင်မုတ်တုံမှုကြောင့်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ဒါဟာ1918ခုနှစ်ကတည်းကနေခုထိစက်တင်ဘာလအတွင်းမိုးအများဆုံးအခြေအနေကိုကြုံတွေ့ရတာဖြစ်ပါတယ်။ဥတ္တပရဒက်ရှ်နဲ့ဘီဟာပြည်နယ်တွေမှာမုတ်တုံမိုးဒဏ်ကိုအဆိုးဆုံးခံစားရပြီးတော့လမ်းတွေပေါ်မှာစီရီနဲ့လူတွေတွာလာနေရပါတယ်။အိန္ဒိယနိုင်ငံမုတ်တုံရာသီကဂျွန်ကနေပြီးတော့စက်တင်ဘာလအထိဖြစ်ပေမဲ့လို့ဘယ်လောက်မုတ်တုံရာသီဆုတ်ခွာမယ်ဆိုတာကတော့တိကျကြမပြောနိုင်သေးဘူးလို့မူတည်ဥတ္တခံမှန်းသူတွေကပြောကြပါတယ်။မိုးစတဲ့ရွာနေသေးတဲ့အတွက်နောက်ထပ်5ရက်လောက်ထိတော့မုတ်တုံမိုးဒီကမှာမုတ်တုံဆုတ်ခွာဖို့အခြေအနေမရှိသေးဘူးလို့အိန္ဒိယမိုးလေဝသညွှန်ကြားမှုချုပ်ကပြောပါတယ်။ဘီဟာပြည်နယ်မှာတော့ဒီကနေ့တင်းကနေမိုးကြီးနိုင်တဲ့အကြောင်းအနီအောင်ဆက်သတိပေးချက်ထုတ်ထားပါရခင်ဗျာ။
Direct from Washington, the voice of America,
VOA. တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရုံဆောင်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေတင်ဆက်ပေးကြပါမယ်။ဒီမိုကရေစီစနစ်ကိုပူပေါင်းအကောင်အထည်ဖော်ဖို့နဲ့လက်ရှိနိုင်ငံရေးအနေအထားမှာတော့ဒီမိုကရေစီအစ်စ်မှန်မရသေးလို့ဒါကိုဖော်ဆောင်ပြီးမှသာတိုင်းရင်းသားတွေတောင်းဆိုနေတဲ့ကိုပိုင်ပြထန်းခွင့်ဖက်ဒရယ်ကိုဝိုင်းပြီးတော့ပုံဖော်ကြမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပြောခွင့်ရကပါတီတီထောင်တဲ့32နှစ်ပြည့်နှစ်မှာပြောဆိုလိုက်ပါတယ်။ဒီပုံမှာတော့တိုင်းရင်းသားပါတီတွေဘက်ကသူတို့ရဲ့မူလအခွင့်အရေးတွေအရင်ရဖို့နဲ့ဖက်ဒရယ်ကိုဦးစားပေးဖို့တုံ့သက်ပြောဆိုတာတွေလည်းရှိပါတယ်။တိုင်းရင်းသားပါတီတချို့ရဲ့အမြင်သဘောထားတွေကို VOA သတင်းတော့ကိုဇော်ထက်ကစူးစီးပြီးသတင်းပေးပို့ထားပါတယ်။
1968ခုနှစ်ကတည်းကစတင်တည်ထောင်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာအများပြည်သူရဲ့ဆန္ဒနဲ့ကိုက်ညီပြီးအခြေခံလူ့အခွင့်အရေးကိုအာမခံတဲ့စစ်မှန်တဲ့ဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာဖို့ကြိုးစားနေရလို့ပါတီ32နှစ်ပြည့်မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တကယ်ဒီမိုကရေစီရပြီးမှသာတိုင်းရင်းသားရဲ့အားလုံးလူသားရဲ့ဖက်ဒရယ်စနစ်ကိုဝိုင်းပြီးပုံဖော်ကြမယ်လို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပါတီ32နှစ်ပြည့်ပွဲမှာမီဒီယာတွေကိုအခုလိုပြောခဲ့ပါတယ်
ကျွန်တော်သွားနေတဲ့ဒီမိုကရေစီရည်ရတဲ့အခါမှာဒီမိုကရေစီမီဒီယာတိုင်းမှာအလုံးစုံပေါင်းပြီးတော့မိမိတို့လူချင်းနဲ့ဖက်ဒရယ်နိုင်ငံရဲ့ပုံစံကိုအဲ့ဒီတော့မှဆက်ကြည့်ရမှာဖြစ်ပါတယ်။ပေါ်လူချင်းနာရီကိုတောင်းနေရင်တုံးနေတဲ့အမှုကြီးကတော့အမီးကြီးမတိုက်ဆိုင်တာရှိတယ်။ဘယ်တော့မှရှိမှာတောင်းပေါ့။အဲ့တော့ဒီမိုကရေစီချင်ရအောင်ကျွန်တော်တို့ဝိုင်းပြီးတော့အားကောင်းအောင်လုပ်တယ်။ဒီဆက်ကိုဝိုင်းပြီးတော့ပုံပေါ်ကြအောင်
ရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့ပါတီဌာနချုပ်မှာစက်တင်ဘာ29ရက်နေ့ကပါတီတည်ထောင်ခြင်း32နှစ်ပြည့်အခမ်းအနားမှာဒေါက်တာမျိုးညွန့်ကအဲ့ဒီလိုပြောကြားခဲ့တာပါ။အာနာယအန်အေဒီပါတီပြောခွင့်ရဒေါက်တာမျိုးညွန့်ပြောသွားရတဲ့ပုံမှာတိုင်းသားတွေဘက်ကသဘောထားကွဲလဲရလဲရှိပါတယ်။ပြည်နယ်တွေအစုအဖွဲ့သဘောတူညီမှုနဲ့လွတ်လပ်ရေးကိုရခဲ့ပေမဲ့ပြည်နယ်တစ်ခုချင်းစီရဲ့လွတ်လပ်မှုကိုမျက်ခြေပြခဲ့လို့မြန်မာနိုင်ငံရဲ့အနှစ်90ကျော်နိုင်ငံရေးမှာပဋိပက္ခတွေနဲ့ရင်ဆိုင်နေရတာလို့တိုင်းသားပါတီတွေကပြောပါတယ်။ဗမာတိုင်းသားအများစုကကိုပိုင်ပြဋ္ဌာန်းခွင့်ကိုအထိုက်အလျောက်ယာပြီးသားဖြစ်တဲ့အနေအထားမှာဒီမိုကရေစီစနစ်ကိုသွားလာဟာမှန်ကန်နိုင်ပေမဲ့တိုင်းရင်းသားမျိုးနွယ်စုတွေကတော့ကိုပိုင်ပြဋ္ဌာန်းခွင့်ကိုဒီနေ့အထိမရသေးတဲ့အတွက်ဒုတိယနိုင်ငံသားအနေအထားဖြစ်နေကြောင်းပြောကြတာလည်းရှိပါတယ်။လူမျိုးစုတွေရဲ့ရပိုင်ခွင့်ကိုလစ်လျူရှုပြီးဒီမိုကရေစီလိုနိုင်ငံရေးစနစ်တွေကိုအရင်ဦးတည်ရဟာမှားယွင်းနေတယ်လို့ကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာက VOE ကိုပြောပါတယ်
။ဖြစ်တဲ့နာကပေါ့နော်self-determination ဆိုတဲ့ကိုပိုင်ပြဋ္ဌာန်းခွင့်မှာတို့နိုင်ငံရေးပါတယ်စီးပွားရေးပါတယ်လူမှုရေးပါတယ်ရည်ကြီးမှုပါတယ်ကိုပိုင်ပြဋ္ဌာန်းခွင့်ဆိုတဲ့ဟာကဒီမျိုးနွယ်စုတွေရဲ့ပေါ့နော်မူရင်းအခွင့်အရေးဖြစ်တယ်အဲဒီဟာကိုအကောင့်တဲ့ဖော်ပြီးမှကျွန်တော်ဟိုဒီမိုကရေစီလားရင်းရှင်စနစ်လားအဲနောက်ကအာဏာရှင်စနစ်လားအဲ့လိုမျိုးကျွန်တော်တို့ကပြန်ပြီးတော့မှသွားမယ်ဗျအခုကစနစ်တွေကိုရင်းအကောင့်တဲ့ဖော်တယ် self-determination နောက်မှဆိုတဲ့အခါကျတော့အကျဉ်းလမ်းဒီကိုပိုင်ပြဋ္ဌာန်းခွင့်လိုအပ်နေတဲ့ဒီမျိုးနွယ်စုတွေကနိုင်ငံရေးရမချိလဲမှုတွေဖြစ်တယ်ဖြစ်လို့ပဲဒီလက်စစ်ဖြစ်လာပါတော့နိုင်ငံရေးရစနစ်တွေကိုအတင်းအကောင်တွေပေါ်လာတာအခြေအနေကမမှန်ကန်ဘူးပေါ့နော်
လက်ရှိမှာပြောင်းစုညီညာရေးညီလာခံကိုပြန်စနိုင်ဖို့အစိုးရကကြိုးစားနေပါတယ်။တိုင်းဒါစီလုံးညီညွတ်ရေးအတွက်အန်အေဒီကိုမျှော်လင့်ထားခဲ့ပေမဲ့တိုင်းဒါရီနဲ့မဟာမိတ်ဖြစ်မလာခဲ့ကြောင်းတိုင်းဒါပါတီရေးကဝေဖန်ကြရလဲရှိပါတယ်။လက်ရှိတွားနေတဲ့နိုင်ငံရေးမှာဖက်ဒရယ်စနစ်နဲ့လမ်းဝေးကွာလာရဲ့လို့မြင်ကြောင်း
ချင်းဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဆလိုင်းငိုင်စာကပြောပါတယ်။ဒါလက်တွေ့မှာမဖြစ်နိုင်ဘူးရှင်။သူအန်အေဒီပြောရတယ်ကလည်းနော်။တို့ထောင်990ကလေးကတုန်းကလည်းအဲ့လိုပဲဖက်ဒရယ်တိဆောက်မယ်ဆိုတော့ဒီမိုကရေစီရင်ဦးတည်ပြီးတော့တိဆောက်ခဲ့လိုက်တာ။ဖက်ဒရယ်နဲ့ပူပူဝေးသွားတယ်။ဒါတော့လက်တွေ့မှာလုတ်ဖို့လို့စတိုင်းကြီးတကယ်ကငြင်းချမ်းစီခြင်းနဲ့ဒီလိုငြင်းချမ်းစီခြင ့ NLD အများစုရအောင်ကိုပဲဦးတည်ပြီးတော့သူမင်းအများစုအနိုင်ရအောင်သူပြန်ကတိပေးတယ်လို့ပဲယူဆတယ်အဲ့ဒ
ါမကြသေးခင်ကလည်း NLD ပါတီဟာသူ့ရဲ့ဗဟိုကော်မတီအစည်းအဝေးမှာတိုင်းရင်းသားရေးရာကော်မတီကိုဖွဲ့စည်းခဲ့ပါတယ်အာဏာရပါတီဟာတိုင်းရင်းသားပါတီရေးနဲ့ညှိနှိုင်းဆွေးနွေးရပုံစံမဟုတ်ဘဲတီးခြားကော်မတီဖွဲ့လိုက်တာဟာဖက်ဒရယ်ပြည်အောင်စုနဲ့ပူအလန်းဝေးကွာသွားရဲ့လို့တိုင်းရင်းသားပါတီရေးဘက်ကပြောပါတယ်
ကိုယ်စောထပ်ပါရှင်ဆက်ပြီးတော့ကုလသမဂ္ဂကရွေးချယ်ချီးမြှင့်တဲ့ဆုကိုမြန်မာနိုင်ငံသားလုပ်ငန်းရှင်ချီးမြှင့်ခံရတဲ့အကြောင်းဆက်သွယ်စုံစမ်းတွေ့ဆုံမေးမြန်းချက်ကိုတင်ပြပေးချင်ပါတယ်2019ခုနှစ် SDG Pioneer ဆုရှင်နေထဲမှာတော့မြန်မာနိုင်ငံသားလုပ်ငန်းရှင်တဦးဖြစ်တဲ့ကိုဇော်ရဲနောင်လည်းပါဝင်ပါတယ်ကုလသမဂ္ဂ Global Compact အဖွဲ့ကနေရွေးချယ်ချီးမြှင့်တဲ့ဒီနှစ်အတွက် Sustainable Development Goals Pioneer ဆုကိုတော့မြန်မာနိုင်ငံသားလုပ်ငန်းရှင်တွေကပထမဦးဆုံးအကြိမ်ဖြစ်တဲ့ရွေးချယ်ဆုချီးမြှင့်ခံရတဲ့ကိုဇော်ရဲနောင်ဟာဆိုရင်ရွှေတောင်ညိုကြီးကုမ္ပဏီ Limited ကိုပူးတွဲတည်ထောင်သူတဦးဖြစ်ပါတယ်တမယိုးကြနီလန်းတွေကနေခွဲထုတ်ပြီးတော့ကြက်ဥထုတ်လို့ရေလုပ်ငန်းစားလုပ်ဖြစ်တာကနေပြီးတော့အခုလိုမျိုးကုလသမဂ္ဂရဲ့အတိမတ်ပြုစုချင်းမြင့်ခံရတဲ့ကိုဇော်ရဲနောင်ကိုနယူးယောက်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင်
။ကိုဇော်ရဲနောင် VOE ကိုတွေ့ဆုံအမြင်ဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အကိုကြီးကျေးဇူး
ပါ။အမေရိကန်ပြည်ထောင်စုနယူးယောက်ကိုရောက်တော့ကိုဇော်ရဲနောင်အဓိကဒီကိုလာတဲ့ခီးစဉ်ကဒီ2019 SDG Pioneer ဆုပေါ့နော်။United Nations Global Compact ဆိုတဲ့ကုလသမဂ္ဂလောက်ကံပေါ်စီကပေးတဲ့ဆူ SDG ဆိုတော့ Sustainable Development ကိုကျွန်တော်တို့ခိုင်မာတဲ့ပုံမှန်တွေဆန်ရည်မှန်းချက်များဟိုရှေ့ဆောင်ရှေ့ရဖော်ဆောင်မှုတွေကတဦးပေါ့10ဦးရဲ့မှာနိုင်ငံတကာ10ဦးရဲ့မှာတဦးဆူရတဲ့လူနေနဲ့ကျွန်တော်သိထားပါတယ်ဆိုတော့ကိုဇော်ရဲနောင်ကိုပေးတဲ့ဆူအမျိုးအစားကဘာဆူအမျိုးအစားပါလဲ
ကျွန်တော်ရခဲ့တဲ့ဆူကတော့ဒီ SDG Pioneer 2019 Advancing Local Livelihood ပေါ့ကျေးဇူးသားမှာရှိတဲ့ပြည်သူတွေရဲ့ဘဝတိုးတက်လာအောင်တို့ပေးနိုင်ခဲ့တဲ့အတွက်ဆိုပြီးကျွန်တော်ပေးတာဖြစ်ပါတယ်အဓိကတော့ကျွန်တော်တို့ဒီကျက် bring set တွေလုပ်တဲ့အခါမှာဒီလက်တွေကပြည်သူတွေကိုနည်းပညာတွေငွေကြေးတွေပြီးတော့ market တွေအာမခံပေးတယ်အဲ့အာမခံပေးရနောက်ဆက်တွဲကြလိုက်ကဘာဖြစ်လဲလူဒီလက်တွေတောင်မှရှင်းလူတွေပုံမှန်ဝင်ရလာတယ်အဲ့ model လေးကဒီမြန်မာနိုင်ငံမှာတမကတကဘာလုံးမှာသုံးလို့ရတဲ့ဒီစံပြုတ်နိုင်တဲ့ model လေးတစ်ခုဖြစ်တယ်လို့ဆိုတော့ယုံကြည်ကြတာကျွန်တော်ဒီစုပေးတာဖြစ်ပါတယ်ခင်ဗျာ
ခုနကကိုယ်စဲအောင်ပြောတဲ့ထဲမှာ free range ဆိုပြီးတော့ပါသွားတယ်ဘာလို့ဆိုလို့လာပါလဲ
ဟောကျွန်တော်ကတော့ကျက်တီကိုကျွန်တော်လောင်ရင်းမှာထည့်မှာမွေးတော့ခင်ဗျာမွေးတော့ညကြီးပေါ်မှာကျွန်တော်လွတ်ချောင်းပြီးမွေးရစနစ်နဲ့မွေးတာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစုကကျွန်တော်သိထားသလောက်ကျွန်တော်တို့ဖတ်ထားသလောက်မြန်မာပြည်ကရတဲ့လုပ်ငန်းရှင်တွေမှာကိုယ်စော်ရဲနောင်ကပထမဦးဆုံးလို့ကျွန်တော်တို့သိထားတာဟုတ်ပါလား
ဟုတ်ပါတယ်ခင်ဗျာမြန်မာနိုင်ငံကိုပထမဆုံးကျွန်တော်ရတာပါခင်ဗျာ
ဟုတ်ကဲ့ဒီစုပြီးတာတော့ကြာပြီပေါ့
ဟုတ်ကဲ့ဒီစုပြီးတာကကျွန်တော်သိသလောက်တော့9နှစ်လောက်ရှိပြီခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီစုရတဲ့ရတဲ့လို့သိရတဲ့အချိန်မှာဘယ်လိုခံစားရလဲ
ပထမဆုံးတော့ပဲဒီစုကိုကျွန်တော်ရလိမ့်မယ်လို့မထင်တာဘူးဟိုပထမဆုံးကျွန်တော်ဒီရရှိကြောင်းအီးမေးလ်နဲ့လမ်းပို့တဲ့အခါမှာဆင်းရဲတော့ကျွန်တော်မယုံကြည်နိုင်ဘူးဟုတ်လားဟုတ်ရဲ့လားအီးမေးလ်ကမပို့ရလားနောက်တော့မှတကယ်ဟုတ်တယ်ဆိုတော့ဒီအချိန်မှာပထမဦးဆုံးကကျွန်တော်ရန်ဝန်တာတယ်ဝန်တာတယ်ဆိုတော့ဘာအတွက်လဲဆိုတော့ကျွန်တော်နဲ့အတူလက်တွဲပြီးလုပ်ခဲ့တဲ့လေသမားတွေသူတို့တွေဒါဟာအရင်ကမော်တီဗေးရှင်းဖြစ်စေတယ်ကျွန်တော်နဲ့ကွန်မန်ဒိုရှင်ပေါ်ကျွန်တော်နှစ်ယောက်တူလုပ်တာကျွန်တော်နှစ်ယောက်ဒီလူငယ်နှစ်ယောက်ယောက်လာတယ်ခြေလက်တီတောင်ယောက်လာတယ်သူတို့ဒီ feeling ကြောင့်နေပြောတယ်ပြောတဲ့ခါမှာသူတို့ကျွန်တော်ကိုဂျုံကြည့်ခဲ့လို့သူတောင်းလက်လုပ်ခဲ့တာတကယ်တော့ဒီစုဟာသူတို့အတွက်တကယ်ကိုရည်ရွယ်တယ်လို့ကျွန်တော်ယုံကြည်တယ်အဲဒီတော့ကျွန်တော်ဒီစုကိုလာယူကိုယူရမယ်ဒီစုလောက်ချင်းကကျွန်တော်ကြွားသားတွေကျွန်တော်ကိုယုံကြည်တဲ့လူတွေအတွက်လာလို့ဖြစ်ပါတယ်ခင်ဗျာ
။ဆိုတော့ဒီစုရတာကကိုကလည်းပထမဦးဆုံးရတဲ့စုကိုလှုပ်ဆောင်ချက်ကိုလည်းဒါအတိမတ်ပြူတာပေါ့နော်။အဲ့လိုပဲခုနကဇော်ရဲနောင်နဲ့ဒီဆွေတော်ညူကြီးကုမ္ပဏီလီမိတက်ကိုစပြီးတည်ထောင်လူဖြစ်တဲ့ကိုမန်သူရှိကိုဇော်ရဲနောင်နဲ့ကိုမန်သူရှိတို့ရဲ့စတင်လှုပ်ဆောင်အောင်တဲ့ပုံမှုဖြစ်ဒီမှာပါဝင်တဲ့လေသမားတွေရဲ့အားထုတ်မှုနဲ့ဒီစုကရတာပေါ့နော်။ဆိုတော့ ဒီစုရသွားပြီးတဲ့နောက်ပိုင်းမှာကိုဇော်ရဲအောင်တို့ကိုမန်ဒိုရှင်တို့ရဲ့ရွှေတော်ညူကြီးကိုမိကလီမီတဲ့လုပ်ငန်းတွေပေါ်မှာဘယ်လိုအထောက်အကူဖြစ်စေနိုင်မလဲ
အဓိကတော့ဗျာကျွန်တော်တို့မှာတိရတာရတာတော့ကျွန်တော်လယ်သမားတွေအလုံးအရင်တက်ကြောက်ပါတယ်ကျွန်တော်တို့ကလည်းအရင်တက်ကြောက်ပါတယ်ကျွန်တော်တို့ဒီမှာပို့ပြီးတော့အကျိုးဆက်စားနဲ့လိုအပ်ရမယ်ဆိုတော့ကျွန်တော်တို့အားရှိသွားစေနောက်တစ်ခုကကျွန်တော်တို့မှာတာဝန်ယူမှုပို့ပါတယ်ကျွန်တော်လက်ရှိလုပ်နေတဲ့စနစ်တွေပိုကောင်းတဲ့စနစ်တွေနဲ့ကျွန်တော်လုပ်ဖို့အတွက်ကျွန်တော်တာဝန်ယူမှုရှိပါတယ်အဓိကတော့ဒီ motivation နဲ့တာဝန်ယူမှုကကျွန်တော်လက်ငင်းရလိုက်တဲ့အကျိုးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ဆိုတော့အားပူဖြစ်သွားစီရပါဘောနော်ကိုတိုင်းရောကိုနဲ့ပတ်သက်ဆက်ဆက်ပြီးတော့ဥပပေါင်းပေါင်းပြီးတော့လှူဆောင်နေတဲ့လေသမားတွေတော့ကိုဒီဥစားကတွန်းအားပေးတဲ့ခွန်အားပေးတဲ့စုတစ်ခုဖြစ်သွားတာပေါ့နော်
ဟုတ်ပါတယ်ခင်ဗျာ
ဒီစုထဲမှာသူကခုနပြောတဲ့ဒီခိုင်မာတဲ့ဘုံလူတွေဆန်ယူမှန်းချက်သတ်မှတ်ချက်တွေကခွန်ချက်နဲ့ kait နေတယ်ဆိုပြီးတော့အဓိကဘယ်ချက်တွေကကိုဇော်ရဲအောင်လို့လုပ်နေတာလဲအဓိက kait နေတယ်လို့ပြောလို့ရတယ်
အဓိကတော့ကိုကြီးကျွန်တော်တို့ကဒီကျွန်တော်တို့ business model ကခြေလက်ပြန်မှာရှိတဲ့စင်းရဲမှုချော့ချာရေးပေါ့ချော့ချာရေးကိုကျွန်တော်ကအများကြီးထောက်ကူပေးတယ်အဓိကပုံမှန်နေ့စဉ်ဝင်ငွေရကျုပ်ဆိုတာကနေ့တိုင်းဥနေတဲ့မျိုးဆိုနေ့တိုင်းဥနေတော့နေ့တိုင်းပတ်စံရတယ်နေ့တိုင်းဝင်ငွေရတယ်နောက်ပြီးတော့ဝါချင်းလေးတွေကျွန်တော်လုပ်တယ်ဝါချင်းလေးဆိုတာမျိုးသမီးလူရခိုင်းတယ်ဆိုတော့ gender equity မှာလည်းကျွန်တော်ကအကန့်ကြီးပါလေ
မျိုးသား
လည်းကြက်မွေးမယ်မျိုးသမီးကလည်းချင်းလို့မယ်အဲ့ဟာပြင်ရွာသားတခြားရွာသားတွေကလည်းပေးပြောင်းသားနေဝိုင်းဆိုင်ကြတယ်အဲ့တော့ဒီ
business
ကျက်စာတွေပေါ့အဲ့တော့ဒီဟာလေးအားလုံးခြုံကြည့်လိုက်မယ်ဆိုရင်ကုလသမဂ္ဂရဲ့ sustainable development ကိုပေါ့လေဒီအဲ့ဒါကြီးအားလုံးလုံးဝကန့်ကြီးနေတဲ့အကြောင်းကျွန်တော်တို့ဒီလိုယူဆတာဖြစ်ပါတယ်ခင်ဗျဟုတ
်ကဲ့ကိုဇော်ရဲတော်ကလို့ပြည်သူ့ဒုစုံမြန်မြန်ကိုလည်းထူထဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းအခုကျေးဇူးတင်ပါတယ်ခင်ဗျ
ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။လာမယ့်2022ခုနှစ်မှာကမ္ဘာဖလားဘောလုံးပွဲကိုကတ္တာနိုင်ငံမှာကျင်းပဖို့၃နှစ်အလိုမှာပဲအားကစားရုံတွေအဆောက်အုံတွေဆောင်လုပ်ခဲ့ကြတဲ့ရွှေပြောင်းအလုံသမားအများပြားကတော့လနဲ့နှစ်နဲ့ချီပြီးအလုံလုပ်ခဲ့ကြရပါမယ်။လူအားကမရပဲဖြစ်နေကြပါတယ်။တချို့ဆိုရင်တော့လူအားကမရပဲဌာနေပြန်သွားကြရတာမျိုးတွေရှိနေတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့ MFST International ကပြောဆိုလိုက်ပါတယ်။2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲမတိုင်ခင်တို့ကကာတာနိုင်ငံအနေနဲ့လက်တွေ့ကျတဲ့အပြောင်းအလဲတွေပေါ်ဆောင်နိုင်ရေးကမ္ဘာဖလားအဖွဲ့ချုပ်ဖီဘာနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကပို့ပြီးတော့ဖိအားပေးဖို့ကိုလည်း AI ဖွဲ့ကြီးကတောင်းဆိုလိုက်တာပါ Henry Richway ရဲ့သတင်းဆောင်မကိုအခြေခံပြီးမတ်တိန်ကြီးထိုက်ကတင်ပြထားပါတယ်
။2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲကိုကတ္တာနိုင်ငံမှာလက်ခံကျင်းပခွင့်ရခဲ့ပြီးနောက်မှာတော့ဒေတာရင်းဟာရွှေပြောင်းအလုသမားတွေရဲ့အတိဒုက္ခတွေအပေါ်ပိုပြီးအာရုံစိုက်လာကြပါတယ်။ဒီအလုသမားတွေတဲ့ကအများပြားဟာဆိုရင်အားကစားရုံတွေအခြေခံအဆောက်အုံတိဆောက်ရေးတွေမှာလက်ရှိလုပ်ကိုင်နေကြတာပါ။လောအကမပေးတာမျိုးညံ့ဖြစ်တဲ့နေထိုင်မှုအခြေအနေအန်ဒီအကြီးတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေအပေါ်မကျေနပ်ချက်တွေကြေကြေပြန့်ပြန့်ထွက်ပေါ်လာပါတယ်။ကမ္ဘာတဝန်းကဝေဖန်မှုတွေထွက်လာပြီးနောက်မှာတော့ကတ္တာအစိုးရက2018ခုနှစ်မှာရွှေပြောင်းအလုသမားအခွင့်အရေးတွေကိုပြင်ဆင်ပေးဖို့သဘောတူခဲ့ပြီးအလုသမားအငင်းပွားမှုတွေကိုဖြေရှင်းဖို့ကော်မတီတွေဖွဲ့စည်းခဲ့တယ်လို့အလုရှင်တွေကိုဥပဒေချောင်းအရတိုင်တန်းလိုတဲ့အလုသမားတွေကိုပံ့ပိုးပေးရေးအာမခံရန်ပုံငွေတရက်ကိုလည်းမှတ်တည်ခဲ့ပါတယ်။အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကမေရိုမာနိုးစ်ကအခုလိုပြောပါတယ
် Things on paper look great. However,the reality on the ground once they do not get their way
ပြတင်းဆက်တွေကတော့ကောင်းပါတယ်ဒါပေမဲ့လက်တွေ့မှာရောက်တော့အလုသမားတွေလှုပ်အားကမရပါဘူးနောက်ပြီးအမှုဖွင့်ရင်လည်းတရားစီရင်မှုကကြာလွန်ပါတယ်တရားရုံးဆုံးဖြတ်ချက်ကြဖို့က3လကနေ6လအထိကြာပါတယ်ဒါပြီးသွားရင်လည်းငွေရမရမတေးကြပါဘူးအလုသမားတွေကတော့အရှုံးပေးပြီးငွေအဆုံးခံပြီးဌာနေပြန်မလာဒါမှမဟုတ်ရင်တော့ငွေရလာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ကာတာမှာပဲဆူဆူရွရွာအခြေအနေနဲ့ဆက်နေဖို့ပါပဲ
ကတ္တာနိုင်ငံမှာရွှေပြောင်းအလုသမားနှစ်တန်းနီးပါးရှိပြီးအများစုကတောင်အာရှနဲ့အာဖရိကဒေသကဖြစ်ပါတယ်။ဆောက်လုပ်ရေးနဲ့တန်ရှင်းရေးအလုပ်ကံကဏ္ဍကအေဂျင်စီ၃ခုအတွက်အလုပ်လုပ်နေတဲ့ရွှေပြောင်းအလုသမား2000ကျော်ရဲ့အခြေအနေတွေကို Amnesty ကလေ့လာခဲ့တာပါ။ဒီအေဂျင်စီတွေကဗန္ဒာရေးအခက်အခဲတွေကြောင့်လို့ဆိုပြီးစီမံကိန်းတွေမပြီးခင်နဲ့အလုပ်စာချုပ်တွေတက်တန်းမကုန်ခင်မှာပဲလုံအားကမပေးတော့ပါဘူး။ရောကြီးနှိမ်ငယ်ရပြီးနောက်အလို့သမားအများစုကတော့အိမ်ကိုငွေမပါပဲပြန်သွားကြရပါတယ်။ Amnesty International ကမေရိုမာနိုးစ်ကအခုလိုဆက်ပြောပါတယ်
။ They are not paid. They have interest loans back home which
သူတို့လောအားကမရကြပါဘူး။နောက်အိမ်မှာကလည်းအတိုးနဲ့ငွေချေးထားတာရှိနေတော့အကျွေးတွေရှိနေပါတယ်။ ကာတာမှာလှူအားကမရလဲသူတို့မပြန်နိုင်ကြပါဘူး။ဒါကြောင့်လျှက်စင်မီမရှိရေမရှိစားစရာမရှိတဲ့စခန်းတွေမှာဖြစ်တယ်လို့နေထိုင်ကြရပါတယ်။
ကတားဆွေရကတော့သူတို့ဘက်ကလက်တွေကျတဲ့ဖြစ်ဖြစ်ပြောင်းလဲရေးလုပ်ခဲ့ပြီးရွှေပြောင်းအလုပ်သမားတွေအလုပ်ရှင်ထံကလိုအပ်ကရဖို့လဲဂျောင်းဝင်ကူညီပေးနေတယ်လို့ပြောပါတယ်။တရားသူကြီးတွေအနေနဲ့ကော်မတီကြားနာမှုတွေကိုမြန်မြန်ပြီးအောင်လုပ်ဖို့အရေးတကြီးလိုအပ်ပြီးရော်ကြီးရန်ပုံငွေအလုံလောက်ရှိဖို့လဲ Amnesty ကပြောဆိုထားပါတယ်။2022ခုနှစ်ကမ္ဘာဖလားပွဲပြီးသွားရင်ကမ္ဘာရဲ့အာရုံစိုက်မှုပျောက်သွားမှာကိုလည်းအဖွဲ့ကစိုးရိမ်နေတာပါမေရိုမာနို့စ်ကအခုလိုဆက်ပြောပါတယ
် If things are not changing within the maximum next year
အလုံးစုံနောက်နှစ်အတွင်းမှာမှအပြောင်းလဲတွေမဖြစ်လာဘူးဆိုရင်တော့စနစ်ကိုပြောင်းနိုင်မယ့်အခွင့်အလမ်းမရှိတော့ဘူးလို့ထင်ပါတယ
်ဆောက်လုပ်ရေးလုပ်ငန်းတွေအပြီးတက်တော့မယ့်အချိန်မှာပဲဝန်ဆောင်မှုနဲ့ခီးသွွာလာရေးလုပ်ငန်းတွေအတွက်ရွှေပြောင်းအလုပ်သမားအမျိုးသားတွေနေရာမှာအမျိုးသမီးလုပ်သားတွေအစားထိုးဝင်ရောက်လာနိုင်ပြီးသူတို့အပေါ်မှာလည်းခေါင်းပုံဖြတ်အမျက်ထုတ်ခံရနိုင်ခြင်းရှိနေတယ်လို့ Amnesty International အဖွဲ့ကြီးကခန့်မှန်းထားပါတယ်ရှင်
။မတ်တင်ကြီးထိုက်ပါရှင်ဆက်ပြီးတော့ဒီဇိုင်းတစ်တွေပြတာတဲ့အမေရိကန်ကကားပြိုင်ပွဲသတင်းကိုတင်ပြပေးကြပါတယ်။အမေရိကန်ပြည်ထောင်စု Los Angeles မြို့ကတီထွင်စမ်းသစ်တဲ့ concept ကားပြိုင်ပွဲဟာဆိုရင်တော့နည်းပညာနဲ့ပုံစံဒီဇိုင်းအစမ်းတွေပြတာတဲ့ပွဲဖြစ်ပါတယ်။ဒီကားတွေရဲ့အများစုဟာဝယ်ယူသုံးစွဲသူတွေစီကိုရောက်မှာမဟုတ်ပေမဲ့လည်းဒီဇိုင်းအသစ်စမ်းတွေပြတာလေးရှိတဲ့ New York Fashion ပြပွဲလိုမျိုးကားထုတ်လုပ်သူတွေနဲ့ဝယ်ယူသူတွေအားရအတူယူနိုင်စေဖို့ဖြစ်ပါတယ်။ Guinea Dulof ကိုယ်တိုင်တွားရောက်ပြီးတော့သတင်းယူထားတာကိုတော့ကိုငိမ့်ချန်ကပြောပြပေးပါရှင်
။ပထမအဆုံးတီထွင်စမ်းသစ်တဲ့ concept ကView It Wine Job ကို1938ခုနှစ်က General Motor Company ကတည်ဆောက်ခဲ့ပြီးဒီဇိုင်နာက Harley Arbor ဒီကားမှာပထမအဆုံးအနေနဲ့ရှေ့မီးကြီးကိုအပြင်ဘက်မှာတက်တက်တွဲထားရမယ်အစားကားရှေ့ခေါင်းထဲမှာမြုပ်နှံထည့်သွင်းခဲ့ပါတယ်။နောက်ပြီးအဲ့ဒီအချိန်တုန်းကခေတ်ရှေ့ပြေးလွတ်နဲ့ပြင်ဆင်တဲ့အဖွင့်ပိတ်လုပ်တဲ့ကားပရင်းပေါက်တွေကိုလည်းထည့်သွင်းခဲ့ပါတယ်။ဒီကားပိုင်ရှင် Gary Well က
This was the very first design.
ဒီကအစောဆုံးဒီဇိုင်နာကဖြစ်ပါတယ်။ဒါကိုဖန်တီးပြီးအနာဂတ်မှာဘာတွေဖြစ်လာမလဲဆိုတာကိုပြထားတာပါ။ဒါတွေကိုကြည့်ပြီးဒါလေးကိုကြိုက်တယ်ဒါလေးတွေကိုလိုချင်တယ်လို့ပြောနိုင်တော့မှာ
ပါ။ View It One Job ကဟာအင်ဂျင်နီယာတွေကြီးပဲဖန်တီးထားတာမဟုတ်ပဲဒီဇိုင်နာတွေဖန်တီးထားတဲ့ကားပါ။ရည်ရွယ်ချက်ကတော့စွမ်းဆောင်ရည်ထိရောက်မှုကိုစတိုင်နဲ့ပေါင်းစပ်ပေးချင်တာပါ။ဒီနေ့ခေတ်180ကျော်ပြီးတဲ့အချိန်မှာတော့ Lotus Evija မျက်စိပြိုင်ကားထုတ်လုပ်သူတွေဟာကားပုံစံနဲ့အသုံးဝင်မှုပေါင်းစပ်တာကိုပြည်စုံအောင်စူးစမ်းနေကြသေးပါဒီလျှက်စစ်ကားဟာတုံညာကနေ100ကီလိုမီတာကို3စက္ကန့်အတွင်းအချိန်မြင့်နိုင်ပြီးတော့အမြန်ဆုံးတစ်နာရီကို320ကီလိုမီတာနှုန်းနဲ့မောင်းနိုင်ပါတယ်ဒါမျိုးတွေစွမ်းဆောင်နိုင်ဖို့အတွက်ကတော့ကားကိုပော့ပါပြီးလေတိုးတာနည်းအောင်ပုံစံထုတ်ထားရပါတယ် Russell ကားက Lotus Evija ကားဒီဇိုင်နာပါ
The way we've done it on this ဒီကားကိုပုံစံထုတ်ဖို့ကျွန်တော်တို့လုံဆောင်ခဲ့တာတွေကစိတ်ဝင်စားစရာကောင်းပါတယ်။ပြိုင်ကားတွေကနေဘလို့အတူယူထားတယ်လဲဆိုတာနဲ့အပြစ်မဲ့ချမ်းကားကိုယ်တွေပေါ်ရောကားတွေကိုပါလေတိုးတာကိုဘလို့စီမံရတယ်လဲဆိုတာကျွန်တော်ပြောချင်ပါတယ
်။ Lotus Evija ကားကိုအများကြီးထုတ်မှာမဟုတ်ဘူးလို့ပြောထားပေမဲ့လည်းအစီး130လောက်တော့ထုတ်မယ်လို့ကုမ္ပဏီကပြောပါတယ်။အထူးအနေနဲ့ပြသထားတဲ့ Model Cycle တချို့လည်းပါဝင်ပါတယ်။ Zeus Radial VH Nesse Cycle ကိုGuardis Motorcycle Company ကပြသထားပြီးသူ့ဘက်ထရီဟာမြို့ရင်းမှာဆိုရင်ကီလိုမီတာ200လောက်သွားနိုင်ပြီးတော့မြို့ပြင် Highway ဘက်ဆိုရင်တော့ကီလိုမီတာ100သွားနိုင်ပါတယ်။သူ့ရဲ့အားသာချက်ကတော့အတန်တိတ်ဆိတ်တာပါ။ Guardis Motorcycle Company CEO Matthew Chambers က
We do live in a world
ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးမှာလူတွေကသတင်းချက်လက်တွေနဲ့မွန်းချက်နေပြီးတော့ဝယ်တဲ့သူတွေအတွက်ဒီ Guardis Cycle ကိုစီးရတဲ့ရတာကဒီမွန်းချက်မှုတွေကိုလွန်မြောက်ပြီးသူတို့ရင်ထဲကဖြစ်နေတာဒီပြန်လည်ခံစားနိုင်မှုဖြစ်ပါတယ်
။တီထွင်စမ်းသစ်တဲ့ concept ကားတွေဟာအနာဂတ်မှာဘာဖြစ်လာနိုင်တယ်လဲဆိုတာကိုပြသတာပါ။အနာဂတ်ကားတွေဖန်တီးဖို့ကိစ္စကတော့ engineer အများစုအတွက်အကြီးဆုံးစိန်ခေါ်မှုဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့ဒိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာဒိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်စက်တင်ဘာလ30ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တဲ့အောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျမဆိုလို့ရှိရင်ရေစင်ခါရဲကယူရမယ်ဖြစ်တယ်ပေါ့နော်အဲ့ဒီအချိန်ခါမှာကျမကဘာလုပ်လဲဆိုရင်ကျမလူချင်းနဲ့ပြင်ဆင်ရအတွက်ပေါ့နော်ကျမကနေနေနည်းနည်
းစာရေးဆရာမချာကိုရဲ့ယုံကြည်ရဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုအရင်ဦးဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာ2005ခုနှစ်ကနေစလို့2018ခုနှစ်အတွင်းဆင်းရဲမွဲတေမှုနှုန်းကထက်ဝက်ရော့ကျလာတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေက84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအထွေထွေမူဝါဒရေးရာမိန့်ခွန်းရဲ့အဖွဲ့မှာအထူးအလေးထားပြောကြားသွားပါတယ်။မြန်မာနိုင်ငံဟာဒေသတွင်းစီးပွားရေးဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးတော့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကလည်းတိတိတသားတိုးတက်လာတယ်လို့ဝန်ကြီးဦးကျော်တင့်ဆွေကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဆင်းရဲမွဲတေမှုနှုံကြဆင်းသွားတဲ့အလားလာကောင်းကိုထိန်းထားနိုင်မှုနဲ့စီးပွားဖွံ့ဖြိုးမှုတွေမှာအားလုံးပါဝင်နိုင်မှုဘာတွေဆောင်ရွက်ဖို့လိုအပ်နေပါသလဲဆိုတာကိုတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်တိန်ကြီးထိုက်စူးစီးတင်ပြထားတာနားဆင်ပါရှင
်။ကမ္ဘာ့ပန်နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကဒီနှစ်စွန်လကထုတ်တဲ့မြမလူနေထိုင်မှုဆိုင်ရာ2018ခုနှစ်စစ်တမ်းဆင်းရဲမွဲတေမှုဆိုင်ရာအစီရင်ခံစာကမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုထက်ဝက်ကျဆင်းလာတယ်လို့ဖော်ပြလိုက်တာဖြစ်ပြီးတစ်ဆက်တည်းမှာပဲလူဦးရေရဲ့၃ပုံ၃ပုံကအနာဂတ်မှာဆင်းရဲမွဲတေသွားနိုင်တယ်လို့လည်းသတိပေးထားတာပါဒီလိုဆင်းရဲမွဲတေမှုနှုန်းထက်ဝက်ကျဆင်းသွားတဲ့အချက်ကမြန်မာခေါင်းဆောင်တွေနဲ့အစိုးရအဖွဲ့ဝင်တွေရဲ့မင်းကွန်းတွင်မှာမကြာခဏဆိုသလိုအလေးထားဖော်ပြကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုလသမဂ္ဂထွေထွေညီလာခံရဲ့မြန်မာနိုင်ငံဆိုင်ရာအထွေထွေမူဝါဒမင်းကွန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကလည်းသူ့မင်းကွန်းအဖွဲ့မှာဒီအချက်ကိုအရင်ဆုံးအလေးပေးပြောဆိုခဲ့ပါတယ်
။ Eradicating poverty in all its form, it is the greatest global challenge.In Myanmar, we pursue a careful balance between economic and social development on one hand.
ဆင်းရဲမွဲတေမှုပုံစံမျိုးစုံအမြင့်ပြုတ်တိုက်ဖြတ်ရေးဟာကမ္ဘာတစ်လောအကြီးမားဆုံးစိန်ခေါ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုကိုတစ်ဖက်မှာဆောင်ရွက်နေတယ်လို့ပဲတခြားတစ်ဖက်မှာလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ရေရှည်တည်တံ့ရေးကိုလည်းတစ်ဖက်ကချိန်ညှိဆောင်ရွက်နေပါတယ်။ဆင်းရဲမွဲတေမှုတိုက်ဖြတ်ရေးအတွက်မြန်မာအစိုးရကပိုင်းဖြတ်ဆောင်ရွက်နေပါတယ်။ဒါကြောင့်လဲ2005ခုနှစ်ကဆင်းရဲမွဲတေမှု 48.2% ခန့်နှုန်းကနေ2019ခုနှစ်အရောက်မှာတော့ဆင်းရဲမွဲတေမှုက 24.8% ခန့်နှုန်းကိုထက်ဝက်ကျဆင်းခဲ့ပြီးကျိုးပန်းမှုရဲ့ရလဒ်တွေပဲဖြစ်ပါတယ
်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကလည်းဒေသတွင်းမှာအသွက်လက်ဆုံးဖြစ်လာပြီးနိုင်ငံတကာရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတိုးတက်လာတဲ့အချက်ကိုလည်းဝန်ကြီးကမင်းကွန်းမှာထည့်သွင်းပြောဆိုပါတယ်။
Myanmar has also experienced rapid economic growth in recent years, becoming one of the region's fastest growing economies.
မြန်မာနိုင်ငံကပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဖွံ့ဖြိုးမှုတွက်လက်ခဲ့ပြီးဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံတစ်ခုဖြစ်လာခဲ့ပြီး 2018-19 ခုနှစ်အတွင်းနှစ်စဉ်ဖွံ့ဖြိုးမှုနှုန်းက 6.5% ခန့်နှုန်းအထိရှိလာပါတယ်။မြန်မာနိုင်ငံကစီးပွားရေးကိုဖွင့်လှစ်ခဲ့တာနဲ့အတူကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းမှာလည်း တည်တည်တသာတိုးတက်လာခဲ့ပါတယ်။ဒီအလားအလာကောင်းကိုဆက်လက်ထိန်းသားနိုင်ဖို့အတွက်ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေကိုပြည်တွင်းနဲ့တစ်ကမ္ဘာလုံးဆိုင်ရာဂရီကဝတ်တွေလွတ်လပ်မှုရှိပြီးအလုံးပါဝင်တဲ့မူဝါဒတွေနဲ့ကန့်ညီအောင်ဆက်လက်ပြင်ဆင်သွားမှာဖြစ်ပါတယ်
။မြန်မာဆင်းရဲမွေးတင်မှုနှုတ်အစီအခံစာကိုကမ္ဘာ့ဘဏ်နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ကအခုနှစ်ဇွန်လ26ရက်နေ့ကထုတ်ပြန်တဲ့အစီအခံစာထဲမှာတော့မြန်မာနိုင်ငံမှာခမန်းကြီးလူ၄ဦးတိုင်းမှာတဦးကဆင်းရဲမွဲတင်နေတယ်လို့ဖော်ပြခဲ့တာပါ2005ခုနှစ်တုန်းကလူရေထက်ဝနီးပါးဆင်းရဲခဲ့ရကနေ2018ခုနှစ်အရောက်12နှစ်တာကာလအတွင်းဆင်းရဲမွဲတင်မှုကထက်ဝထီကျဆင်းခဲ့တာဖြစ်ပါတယ်2018ခုနှစ်အတွင်းဆင်းရဲမွဲတင်မှုသတ်မှတ်ချက်ကအရွေးရောက်ပြီးသူတဦးအနေနဲ့တရက်ကို1590ချက်ဝင်ငွေမရှိသူကိုဆင်းရဲမွဲတေသူအဖြစ်သတ်မှတ်တာဖြစ်ပါတယ်လူဦးရေရဲ့သုံးပုံတစ်ပုံကအနာဂတ်မှာဆင်းရဲတွင်နှက်သွားနိုင်ခြင်းရှိတယ်လို့ကမ္ဘာ့ဘဏ်အစီအခံစာမှာသတိပေးထားပါတယ်မြန်မာနိုင်ငံတွင်နိုင်ငံခြားယင်းကြီးမြုပ်နှံမှုတွေတိတိတသားဖွံ့ဖြိုးလာတဲ့တစ်ချိန်တည်းမှာပဲဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်မြေယာဆွတ်လွတ်ခဲ့ရသူတွေရဲ့နစ်နာမှုတွေကလည်းရှိနေပါတယ်နိုင်ငံခြားယင်းကြီးမြုပ်နှံမှုဖြစ်တဲ့ရန်ကုန်ကတီလဝါအထူးစီးပွားရေးဆောင်ကိစ္စမှာပဲမြေယာယောကြီးမရသူတွေရှိနေသေးပါမြေယာယောကြီးကိစ္စကိုကိုယ်တိုင်လိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်တိုင်းကျောက်တန်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးရဲ့အတွေ့အကြုံကိုမျှဝေရရင်တော့
ဒီမှာရေးရတော့တက်လာတယ်အရန်ကောင်းတယ်ဒါပေမဲ့ကျွန်မဟိုနိုင်ငံရဲ့အားထားရမယ့်စီမံကိန်းနဲ့ဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအရင်ဝမ်းပါတယ်ကျေးဇူးတင်တယ်သို့တော်လည်းပဲကျွန်တော်တို့ဒေသကားလူတွေကတရားတွေအများကြီးပိုင်ဆိုင်ပြီးတော့မှဆွတ်လွတ်ပေးပြီးတော့မှဘာဒီများမှာစီးပွားနိုင်ငံစီးပွားတက်မယ်ပေါ့နိုင်ငံဝင်တက်မယ်ရင်းနှီးမြှုပ်နှံမှုတွေကောင်းမယ်ဆိုဒီဒေသကကျွန်တော်တို့နေတဲ့လူတွေကရောဒီရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့အကဲလိုက်ပါဖို့လိုတယ်ပေါ့နော်ကျွန်တော်ဆိုင်ကမဲ့တောင်းဆိုလာကြပါပဲ
ဖွံ့ဖြိုးမှုနဲ့အတူပဲဒေသခံတွေရဲ့အလို့အကန့်အခွင့်အလမ်းတွေကလည်းမတိကျမရေရာပါဘူးဆက်မှုဆောင်စီးပွားရေးဆောင်လို့ဖွံ့ဖြိုးရေးလုပ်ငန်းကြီးတွေမှာအများစုဒေသခံတွေအနေနဲ့လောက်ခလာစာကောင်းတဲ့အလို့အကန့်ကောင်းမျိုးမရနိုင်တာကြောင့်လဲစီးပွားရေးအခြေပြတ်သွားရတာမျိုးရှိနေပါတယ်။ကိုရင်တွေ့ကြုံသိရှိထားတဲ့ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြမြမျိုးက
အဲ့တော့ကျွန်တော်တို့ဆရာလူကတောင်သူတွေများတယ်။နေရာနဲ့အသက်မွေးတဲ့သူများတယ်။ဆက်မှုဆောင်ကြီးမှာအသက်မွေးဝမ်းကြောင်းလို့ဖို့အတွက်အရှင်းပိုင်းကိုကျွန်တော်တို့ ready ဖြစ်နေဘူးပေါ့နော်။ဆိုတော့အဲ့ဒါကြတော့ပြည်ပြည်ဆွတ်လိုက်ရတယ်။ရော်စီကတော့ရတယ်ပေါ့နော်။ဒါပေမဲ့အဲ့ညာရတဲ့ရော်စီအပေါ်မှာဟိုတိုးပွားအောင်လုပ်ဖို့စီမံခန့်ခွဲဖို့စီးပွားရှာဖို့ဆိုတာလည်းအစဉ်အသင့်မဖြစ်လိုက်တော့ပတ်စံသုံးတော့ပုံသွားတယ်ပေါ့လေ။ဆိုတော့အဲ့ဒါကြတော့အဲ့ညာမှာရှိတဲ့သူတွေကစီးဆုံးဆုံးကပြန်လို့လို့လဲဆိုရင်လည်းခြံဆောင်လုပ်ဖို့ဒီအောက်ရှင်သိန်းလုပ်ဆိုရင်မလောက်ဘူးပေါ့နော်။မလောက်ငါ့ဘူးပေါ့။
ဖွံ့ဖြိုးရေးလုပ်ငန်းတွေမှာမြေယာသိမ်းခံရသူတွေတင်မဟုတ်ဘဲနစ်နာရတတ်သူတွေလည်းရှိပါတယ်။ရန်ကုန်မြို့နယ်မြစ်ချထတဲ့တဖက်ကန်းဒလမြို့နယ်ကိုမြစ်ကူးတရာကြီးနဲ့ချိတ်ဆက်မဲ့အရေးမှာအလို့အကန့်ဆုံးရှုံးနိုင်ခြင်းရှိသူတွေလည်းရှိပါတယ်။ကိုအောင်မျိုးဝင်းတို့လိုဆဲဆွနစ်နဲ့ချီကရုပ်ပဲ့ကန်လှုပ်လာသူတွေပ
ါ။တွေ့ရကြိုတွေ့ပြီးသားဖြစ်ရင်လည်းပြည့်ရင်လည်းပြတ်သွားပြီစီကျွန်တော်ဒီမြစ်လှုပ်ရှားလို့ရတော့မှာပဲ။ဒီတရားကောက်တော့အကုန်လုံးကောင်းသားမှာကိုကိုရီးယားတော့နင့်လာတော့ခံရပါပဲလေနင်းနေများတော့ဒါပါပဲ
ဒါကအဖွင့်ဖြိုးဆုံးရန်ကုန်ရဲ့အနီးတစ်ဝိုက်ကအခြေအနေတွေပါကမ္ဘာ့ဘဏ်နဲ့ UNDP ရဲ့ဆင်းရဲမွတ်တင်မှုဆိုင်ရာစစ်တမ်းမှာတော့ဆင်းရဲမွတ်တင်မှုအများဆုံးကကြီးလက်ဒေသတွေမှာလို့ဆိုထားပါတယ်မြမဆင်းရဲမွတ်တင်မှုနှုန်းထက်ဝက်ရော့ကျသွားတဲ့အထင်ကြီးစရာအောင်မြင်မှုကြီးအတွေ့ကမ္ဘာ့ဘဏ်ရဲ့မြန်မာဆိုင်ရာယာယီညွှန်ကြားရေးမှူးဂဘော့ဆိုက်ခိတ်ရန်ကချီးကျူးပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့စီးပွားရေးတိုးတက်မှုတွေကအကျိုးအမြတ်တွေကိုအလုံးခံစားခွင့်အသေးချာရရှိစေရင်းနဲ့ပိုပြီးပါဝင်မှုရှိတဲ့ဖွံ့ဖြိုးမှုဖြစ်လာဖို့အတွက်တော့အထူးရည်မှန်းချက်နဲ့ဆောင်ရွက်ဖို့လိုအပ်နေတယ်လို့လည်းသူကထောက်ပြထားပါတယ်ရှင
်မတ်တင်ဂီထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကမ္ဘာ့စမတ်ဖုန်းဈေးကွက်မှာဒုတိယနေရာရထားတဲ့ Huawei က 5G ကွန်ရက်နဲ့ချိတ်ဆက်နိုင်မယ့်နောက်ဆုံးပေါ် Mate 30 smartphone ကိုမိတ်ဆက်ထားပါတယ်အခြေခံ Android Sneak ကိုအသုံးပြုထားပေမဲ့ Google ရဲ့ဝန်ဆောင်မှုတွေ App တွေမပါတော့တဲ့ Huawei ရဲ့ဖုန်းတွေက
ဖွယ်သူတွေကိုဆွဲဆောင်နိုင်မှာမလားအမေရိကန်နည်းပညာတွေတုံးခွင့်ပိတ်ပင်ခံထားရတဲ့ဟွာဝေးအနေနဲ့ကိုယ်ပိုင်ရှေ့ပြေးနည်းပညာနဲ့တီထွင်ထားတဲ့ဖုန်းတွေကိုမျှော်လင့်ထားသလောက်ရောင်းနိုင်ပါမလားဆိုတာကိုတော့မဆုမျက်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်
ကုမ္ပဏီ Huawei ကတော့လေကမ္ဘာပေါ်မှာ 5G ကိုရဲနဲ့ချိတ်ဆက်နိုင်မဲ့အစွမ်းအထက်ဆုံး smartphone ဆိုပြီးတော့ Mate 30 smartphone တွေကိုပြောထားပြီနော်ကိုသားညုံ
ဟုတ်တယ်မဆုမြတ်မောကဒီ rethink possibilities ဖြစ်နိုင်ခြေတွေကိုပြန်စဉ်းစားဆိုတဲ့ဆောင်မုန်းနဲ့မိတ်ဆက်ခဲ့တဲ့ Mate 30 Huawei smartphone တွေကအနာဂတ်နည်းပညာတွေနဲ့တွဲသုံးနိုင်စွမ်းရှိတယ်လို့ဆိုပြီးတော့ September 19ရက်နေ့ကမိတ်ဆက်ခဲ့တာဗျ
This is the first fraction smartphone which is about 5G the dual architecture It's not only for today.
It also supports the computer for fusion. 5G ကိုရဲ့နဲ့ချိတ်ဆက်သုံးနိုင်မယ်ပထမဆုံး smartphone အစ်စ်လို့ဆိုပြီးတော့ Huawei ရဲ့အယောင်ဆိုင်ရာအကြီးအကဲ Richard Yu ကဂျာမနီနိုင်ငံ Munich မှာလုပ်တဲ့ဖုန်းသစ်မိတ်ဆက်ပွဲမှာပြောသွားတာပဲဒီ smartphone ကဒီကနေ့အတွက်တင်မဟုတ်ဘူးအနာဂတ်နည်းပညာတွေအတွက်ပါရည်ရွယ်ထွင်ထားတဲ့ရှေ့ပြေး smartphone လို့သူကဆိုရဲရှင်
Huawei ကိုပိုင် computer chip နဲ့လေပတ်တဲ့ smartphone အစ်စ်ကိုသူတို့ကအကြီးကျယ်ကိုအမှုန်းတင်ကြော်ညာပြီးမယ်ပုံမှန် Android ဖုန်းတွေလိုမျိုး Google ရဲ့ App တွေမှာပါတော့တဲ့ဖုန်းသစ်တွေကဝယ်သူကိုဆွဲဆောင်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေကရှိနေတယ်ဗျ
။တရုတ်နဲ့ American ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာတွေအပြင် Huawei ကုမ္ပဏီကိုပြစ်မှတ်ထားပြီးတော့ American အစိုးရကပိတ်ပင်မှုတွေလုပ်ထားတော့ American နည်းပညာလုပ်ငန်းတွေအနေနဲ့ဒီအစိုးရရဲ့ခွင့်ပြုချက်မရဘဲနဲ့နည်းပညာတွေကိုရောင်းလို့မရတော့ဘူး။အဲ့ဒီအတွက် Huawei ကအသစ်ထုတ်မဲ့ smartphone တွေထဲမှာ Gmail တို့ Google Map တို့ Google Chrome တို့ YouTube တို့လိုမျိုးလူသုံးများတဲ့ App တွေအတွက် Google ကသုံးခွင့် license ကိုမရောင်းနိုင်တော့ဘူး။အရေးကြီးဆုံးကတော့ App တွေကိုဝယ်ခြင်း download လုပ်ခြင်းသုံးတဲ့ Google Play Store ရဲ့ဝန်ဆောင်မှုကိုလည်းပေးလို့မရတော့ဘူးလို့ Google ကပြောထားတယ်လေ
။အဲ့ဒီ App တွေက Android စနစ်သုံးဖုန်းတွေအတွက်အဓိကပဲဗျ။တခုတော့ရှိရသေးတယ် Huawei Mate 30 ဖုန်းသစ်တွေကတော့ Android စနစ်နဲ့ပဲလည်ပတ်မယ်လို့တော့ပြောထားတယ်။လောလောဆယ်တော့နောက်ဆုံး version ဖြစ်တဲ့ Android 10 တော့ဖြစ်မယ်ဗျ။
Android 10 လို့ပြောပေမယ့်အဲ့ဒါကအခြေခံ Android စနစ်ရဲ့ Android စနစ်တွေက open source ဖြစ်တာမဟုတ်လို့အဲ့ဒါကတော့ဘယ်သူမှစိုးသုံးလို့ရတယ်။ license တွေဘာတွေဝယ်စရာမလိုဘူး။ဒါပေမဲ့သူ့ phone လိုအပ်ချက်နဲ့လိုက်ပြီးတော့လိုအပ်တဲ့ app တွေဝင်ဆောင်မှုတွေတော့ဘာမှမပါဘူး။ phone design နဲ့အရေးအသွေးကပြန်နေပေမယ့်လူသုံးများတဲ့ app တွေမပါတာကတော့ပြောစရာဖြစ်မယ်လို့ Android အတိုင်းဝိုင်း Android PID ရဲ့အကြီးတန်း editor Stefan Helgert ကပြောပါတယ
် The hardware and the build quality seem super premium also the design is super nice it is built
in Huawei ဖုန်းရည်သွေးကတော့ထိတ်တန်းပါဒီဇိုင်းကလည်းအရန်ကောင်းပါတယ် 5G ကိုရဲနဲ့ချိန်တိုင်းပဲကင်မရာကလည်းများကြီးပိုကောင်းလာပါတယ်ဒါပေမဲ့အားလုံးခြုံကြည့်မယ်ဆိုရင် Google ဝန်ဆောင်မှုတွေကိုဘယ်လောက်ရနိုင်မလဲဆိုတာကိုတော့အားလုံးမေးခွန်းထုတ်နေကြပါတယ်
အမေရိကန်နိုင်ငံရဲ့လုံခြုံရေးကြောင့်ဆိုပြီးတော့အမေရိကန်လုတ်ပစ္စည်းတွေနဲ့နည်းပညာတွေ Huawei ကိုမရောဘူး Trump ဆိုရကအခုနှစ် March လမှာမိတ်ထုတ်ခဲ့ပြီးကြတဲ့က Huawei ကသူ့ရဲ့စီးပွားရေးမထိခိုက်အောင်လို့ကြိုးစားနေပုံရပါတယ်။လက်ရှိရှိနေပြီးသား Huawei smartphone တွေမှာ Google ရဲ့ software တွေကို73ခွင့်အမေရိကန်ဆိုရကယာယီခွင့်ပြုထားပေမဲ့အသစ်ထွက်မဲ့ Mate 30 ဖုန်းတွေမှာတော့သုံးလို့ရမှာမဟုတ်ဘူးဗျ။
လက်ရှိမှာ Huawei ဖုန်းတွေကဒီကမ္ဘာ smartphone ဈေးကွက်မှာဒုတိယနေရာရထားတာကလည်းအဲ့ဒီ software တွေ app တွေကြောင့်ပဲလေအဲ့ဒါတွေမပါတော့ရင်တော့ဒီဖုန်းကိုဝယ်ကြတော့မှာမဟုတ်ဘူးလို့ Stefan Helgert ကတော့သုံးသပ်တယ
် I don't think they're going to buy this thing as easily as they would with Google Play service
Google Play ဝင်ဆောင်မှုပါတဲ့ဖုန်းလို့တော့လွယ်လွယ်ဝယ်ကြလိမ့်မယ်ကျွန်တော်မထင်ပါဘူးဘာကြောင့်လဲဆိုတော့အလုပ်ရှုပ်မယ်လေ Google Play ဝင်ဆောင်မှုတွေရအောင်လုပ်နိုင်မယ်ဆိုရင်တော့လိုတဲ့ app တွေတုံးလို့မရဘူးဆိုရင်အဲ့ဒီဖုန်းတုံးတဲ့လူလည်းရှိမှမဟုတ်ပါဘူ
းဖုန်းထဲမှာသူပြောသလိုပဲကိုတုံးနေတဲ့ app တွေအလွယ်တကူမပါတော့ဘူးတုံးချင်လို့ရှိရင် browser ကနေအဆင့်ဆင့်သွားပြီးတော့တုံးလို့ရအောင်တော့လှုပ်ချင်လှုပ်လို့ရမယ်ဒါပေမဲ့အလုပ်ရှုပ်တဲ့လူတိုင်းလည်းလှုပ်ချင်မှလှုပ်တတ်မှာလေအလွယ်တကူတုံးလို့မရတာကအတားအဆီးတစ်ခုဖြစ်တယ်လို့ Tech Magnet နည်းပညာကုမ္ပဏီက Stefan Varenga ကတော့ယူဆတယ်
So for me, I use all the Google services for my business because I work basically on YouTube all the time. And if I don't have an app,
you know, look at Google. When somebody along with Tonya, but YouTube, so in the chain long Tonya, YouTube app machine, so in the car Tonya, internet browser, they're going to send to our way. Chain Kumari, you know, to call Lure app to tell me, yeah, so you know, before we don't be my mobile.
ဟွာဝေးဖုန်းတွေကိုအာရှနဲ့ဥရောပမှာ Samsung ဖုန်းတွေပြီးလူသုံးအများဆုံးပဲကိုသားညုံရ။အဲဒါကြောင့်လဲ Mate 30 ဖုန်းတွေကိုဂျာမနီမှာမိတ်ဆက်တာလေ။ဥရောပတစ်လွှားမှာဟွာဝေးစမတ်ဖုန်းသုံးတဲ့သူကတန်း900လောက်ရှိတယ်
။ဒါလို့ဆိုရ Google App တွေ Google ဝန်ဆောင်မှုတွေမပါတော့တဲ့ဟွာဝေးဖုန်းသစ်တွေကိုကောင်းကောင်းကြော်ညာနိုင်တော့မှဝယ်သူတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့လိလာသူအတော်များများကထောက်ပြနေကြတယ်မဆုမမော။ဟွာဝေးကဒီ Mate 30 စမတ်ဖုန်းကိုမိတ်မဆက်ခင်သူတို့ကိုယ်ပိုင်လုပ်တဲ့ chipset ကိုလည်းရင်ပွဲထုတ်ခဲ့သေးရဲ့ဗျ။
Kirin 990 လို့ name ပေးထားတဲ့ဒီ chipset processor က Huawei phone တွေရဲ့အုံနောက်လို့ပြောရမှာပါ Kirin 990 chipset ကလက်မကွန်လောက်ပဲရှိပေမဲ့ phone တစ်ခုလုံးရဲ့စွမ်းဆောင်ရည်ကအဲ့ဒီ chipset ပေါ်မှာအခြေခံတယ်လေ battery အစားတက်တာတဲ့ download လုပ်နိုင်တဲ့နှုတ်မြန်တဲ့ AI ဉာဏ်ရည်တုမှတ်နိုင်တဲ့အပိုင်းကလည်းကောင်းတယ်စသဖြင့်အင်မတန်အစွမ်းထက်တယ်လို့ Huawei ကတော့ကြေညာထားတာပဲ
chipset တွေအပါအဝင် phone ထဲမှာသုံးတဲ့ hardware တွေကို American ကုမ္ပဏီတွေစီကနေဝယ်စရာမလိုအားကိုးစရာမလိုအောင်လို့ပါဝေးကသူတို့ကိုပိုင်ထွင်ထားတော့ပါ Harmony ဆိုတဲ့ operating system စနစ်ကိုလည်းထွင်နေတယ်မဟုတ်လားဗ
ျ Harmony ကတော့အစင်းသင့်မဖြစ်သေးလို့လောလောဆယ် Android စနစ်ကိုပဲသုံးအောင်မယ်လို့ Huawei ကတော့ပြောထားတယ်။နောက် Kirin 990 chipset ကို Huawei ဘိုင် High Silicon Semiconductor ကုမ္ပဏီကထွင်တာ။အဲ့ chipset ထဲမှာသူများတွေမိုဘိုင်းဝင်လုပ်ထားတဲ့နည်းပညာတွေပါနေတော့ပြဿနာရှိနိုင်တယ်လို့ Mobile Geeks နည်းပညာသတင်း website က Nicole Scott ကအခုလိုပြောတယ်ရှင
် So even though Huawei has designed this processor themselves from the ground up it's using patents from global companies like Arm who's a UK
processor ကို Huawei ကအစဆုံးထွင်နေဆိုရင်တောင်နိုင်ငံတကာကုမ္ပဏီတွေရဲ့ processor ပုံစံတိဆောက်ပုံတွေကိုသုံးထားတာပါ Britain အခြေဆိုင် AIM ကုမ္ပဏီရဲ့ processor ပုံစံတိဆောက်ပုံနည်းနည်းယူထားတယ် American ပုံစံတချို့လည်းယူထားတယ်အဲ့ဒါကြောင့်အခု Kirin လည်းပြဿနာဖြစ်နေပါတယ်
။အမေရိကန်စိုးရရဲ့ပိတ်ပင်မှုတွေကြောင့်အခက်ကြုံနေရတဲ့ Huawei ကအမေရိကန်မှာမဟုတ်တဲ့တခြားဈေးကွက်တွေမှာသူ့ရဲ့ smartphone တွေရောင်းအောင်ကောင်းအောင်လို့သူ့ကိုယ်ပိုင်ဉာဏ်ပညာသစ်တွေနဲ့ကြိုးစားနေပေမဲ့ခုလိုဒီပုံဆိုရင်တော့ခက်မယ်ထင်တယ် Maximum က
။အဓိကကတော့ Android စနစ်သုံးဖုန်းတွေကိုကိုင်တဲ့သူတွေအတွက် Android စနစ်ရဲ့ဒီအခေယာကျတဲ့ဉာဏ်ပညာတွေဝန်ဆောင်မှုတွေကိုသုံးခွင့်မရဘူးဆိုရင်တော့ဖုန်းဒီဇိုင်းကဘလောက်ပဲကောင်းကောင်းအောင်မြင်နိုင်ပါမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင်။
ကိုသားညုံကိုကြီးတင်ဆက်ပေးခဲ့တဲ့မဆုမြတ်မွေရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့မရေးတနာကျော်အစီအစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလောအစီအစဉ်နားဆင်ကြရအောင်ပါရှင်။
ပါပါရှင်အားလုံးစိတ်သက်ပျော်ရွှင်ပေါ်ပါကြပါစေဒီမဲ့တက်တဲ့အောင်တင်လာမှာတော့နမေကြီးရဲ့မင်းသမီးခရစ်စတန်စီဝတ်လိန်တို့ချစ်သူတွေနဲ့ပတ်သက်ပြီးတော့ Saturday Night Live အစီအစဉ်မှာဗားများပြောသွားပါလိမ့်ဒီလိုမျိုးကဘာတော်ကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုကြားကြရပါမယ်အမေရိကန်ရုပ်ရှင်လောက Hollywood မှာ LGBTQ လိန်စိတ်ကွဲပြားသူတွေရဲ့ဆန်ထားစရာတအုပ်ဖြစ်ရတာသူအနေနဲ့အမတန်မှဂုဏ်ယူကျေနပ်မိတယ်လို့ Hollywood နာမည်ကျော်မင်းသမီး Kristen Stewart ကပြောပါတယ်။မင်းသမီး Kristen Stewart ကိုစက်တင်ဘာ23ရက်နေ့တုန်းကပြင်သစ်ကဒူဘေးရုပ်ရှင်ပွဲတော်ရဲ့ကော်ဇောနီခင်အခမ်းအနားမှာတွေ့လိုက်ရတာဖြစ်ပါတယ်။မင်းသမီး Kristen Stewart က American ရုပ်မြင်သံကြားအစီအစဉ်ဖြစ်တဲ့ Saturday Night Live အစီအစဉ်မှာစကားပြောရင်းနဲ့သူကလိန်စိတ်ကွဲပြားရဲ့လိန်လူချစ်သူတူဖြစ်တယ်လို့သူ့ဘာသူပြောခဲ့တယ်လို့တခြားသတင်းတွေမှာတော့သူက bisexual လိန်လူလိန်ကွဲနှစ်မျိုးလုံးစိတ်ဝင်စားသူဖြစ်တယ်လို့လည်းပြောခဲ့ပါတယ်။အခုဒူဘေးရုပ်ရှင်ပွဲတော်တွင်မှာလည်းဒီခံယူချက်နဲ့ပတ်သက်လို့ writer သတင်းဌာနကအခုလိုပြောသွားတာ
ပါ။ Yeah, I mean if I can make anyone like feel better about gracefully being themselves with like any ease that they in no way have to earn but are absolutely entitled to, I feel great about it.
မင်းသမီးခရစ်စတန်စတီဝတ်ကပြင်သစ်ရုပ်ရှင်လောကရဲ့အထင်ကရားဖြစ်တဲ့ John Seabag အဖြစ်နဲ့တရုတ်ဆောင်ထားတဲ့ Seabag ဆိုတဲ့ရုပ်ရှင်အကျိုးပြပွဲကိုအခု Danville ရုပ်ရှင်ပွဲတော်မှာတက်ရောက်လာတာဖြစ်ပါတယ်။ Director Benedict Andrews ရဲ့1960ခုနှစ်ကာလအဲ့ဒီအထုပ္ပတ္တိရုပ်ရှင်ထဲမှာတော့နိုင်ငံသားအခွင့်အရေးလှုပ်ရှားတက်ကြွသူတွေနဲ့ပတ်သက်ခဲ့တာကြောင့် Seabag ကို FBI American ပြည်အောင်စုအစုံအစည်းစီစီရေးအဖွဲ့ကလိုက်တာခံရတဲ့အကြောင်းကိုရိုက်ကူးထားတာပါ။Channel ဆိုရှင်အမှတ်တရဝတ်စုံနဲ့ဇပင်ကိုတော့ပန်းရောင်ဆိုးထားပြီးတော့ဒီဘွဲကိုတက်လာခဲ့တဲ့မင်းသမီး Kristen Stewart ကသူတရုတ်ဆောင်ရရဲ့အစည်းအဝေးအကြောင်းကိုပြောပြရမှာတော့ဖြစ်နိုင်တဲ့များဒီပုဂ္ဂိုလ်မျိုးဖြစ်အောင်လို့ကိုရိုင်းနှစ်ပြီးတော့တရုတ်ဆောင်ပြုမှုခဲ့ရတာတကယ်ကိုဝမ်းသာစရာကောင်းပါတယ်တကယ်ကြိုက်ပါတယ်လို့ပြောခဲ့ပါတယ် Kristen Stewart ကအခုဒူဘေးရုပ်ရှင်ပွဲတော်မှာရုပ်ရှင်စုတစုလက်ခံရယူပါတယ်အဲ့ဒီကိုတော့ပြင်သစ် Director Oliver Assayas ကချင်းမြင်ပေးခဲ့တာပါအဲ့ဒီ director နဲ့သူက2014ခုနှစ်ကရုပ်ရှင်ကားဖြစ်တဲ့ The Clouds of Samaya ရုပ်ရှင်ကားနဲ့ Personal Shopper ရုပ်ရှင်တွေမှာအတူတူအလုပ်လုပ်ခဲ့ပူပါရင် Kristen Stewart က model Stella Maxwell နဲ့အတော်လေးတွဲနေခဲ့ပြီးတော့မကြခင်ကတော့သူတို့ချင်းလမ်းခွဲခဲ့တယ်လို့သိရပါတယ်အခု Duville ရုပ်ရှင်ပွဲတော်မတိုင်ခင်အစောပိုင်းလေးတုန်းကတော့ပင်လယ်ကမ်းခြေမှာပန်းခြေအင်းလေးတစ်လုံးကိုသူ့ရဲ့နာမည်ပေးပြီးတော့သူ့ကိုဂုဏ်ပြုခဲ့ကြပါတယ်ရှင် စက်တင်ဘာလ23ရက်နေ့တနင်္လာနေ့တုန်းကအမေရိကန်ပြည်အစုကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ဥရုယာပြည်ပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာအစည်းအဝေးကြီးမှာဟောလိဝုဒ်မင်းသားကြီးဟယ်ရီဆန်ဖို့တက်ရောက်ပြီးတော့စကားပြောခဲ့ပါတယ်။သူကကမ္ဘာကြီးရဲ့အနာဂတ်ဟာအနည်းဆိုးတဲ့ကြားရောက်နေပြီဖြစ်တယ်လို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုအရင်စလိုအရေးယူဖြေရှင်းဖို့တိုက်တွန်းသွားပါတယ်။အမေရိကန်တစ်တော်ရေးကိုကယ်ဆယ်ဖို့ဆိုပြီးနှစ်ပေါင်း30ကာလကျွန်တော်တို့ပြောဆိုခဲ့ကြတာပါ။လွန်ခဲ့တဲ့နှစ်ပေါင်း30လောက်တုန်းကအမေဇုန်တစ်တော်ကြီးကိုကယ်ဆယ်ရေးအတွက်ဖျော်ဖြေပွဲတစ်ခုကိုအဆိုတော်စတင်းကဒီနယူးယောက်မြို့မှာပဲကျင်းပပြီးတော့ဖျော်ဖြေခဲ့ပါတယ်။အခုထိဒီကိစ္စကိုကျွန်တော်တို့ပြောနေရအောင်ဖြစ်ပါတယ်။ကာဗွန်ရှော့ချမှုဇီဝမျိုးကွဲတည်ရှိမှုနောက်ပြီးရေတန့်ရရှိမှုလေဟောင်းလေတန့်ရရှိမှုနဲ့ကျွန်တော်တို့ရဲ့ကျင်းဝင်စံနှုန်းတွေအတွက်ကမ္ဘာကြီးဥရုယာတီဖောက်ပြန်မှုကိုဖြည့်ဆည်းနိုင်မှုအတွက်ကမ္ဘာအကြီးဆုံးအမေဇုန်တစ်တော်ကြီးဖြစ်တဲ့အမေဇုန်တစ်တော်ကအမတန်မှအရေးပါပါတယ်။ခင်ဗျားတို့အိမ်မှာအခန်းတစ်ခန်းမီးလောင်နေတယ်ဆိုတော့အဲ့ဒါကိုငါအိမ်ထဲကအခန်းတစ်ခန်းတော့မီးလောင်နေတယ်လို့ပြောလို့မရပါဘူး။ဒါဟာခင်ဗျားအိမ်ကြီးတစ်လုံးလုံးမီးလောင်နေတာဖြစ်ပါရင်ကျွန်တော်တို့ကဒီအိမ်ကြီးထဲမှာနေနေကြားရတာပါလို့ကဘာကြီးကိုအိမ်ကြီးနဲ့တင်စားပြီးတော့မင်းသားကြီးဟယ်ရီဆန်ဖို့ပြောကြားသွားခဲ့ပါတယ်။ဘရာဇီးလ်နိုင်ငံကအမေဇွန်တစ်တော်ကြီးဟာအခုဆိုရင်2010နောက်ပိုင်းမှာအဆိုးဆုံးတော်မီးလောင်မှုကြီးနဲ့အခုရင်ဆိုင်နေရပါတယ်။ကမ္ဘာအကြီးဆုံးအမေဇင်းတစ်တော်ကြီးရဲ့အစိပ်ပိုင်းတွေပျက်စီးဆုံးရှုံးလာနိုင်ခြေကိုတစ်ခါလုံးစိုးရင်တကြီးပြောဆိုလာရတဲ့အခြေအနေကိုရောက်နေပါတယ်။လေသမားတွေတောင်ရသမားတွေကိုမြေရောင်းဖို့အတွက်တော်မီရှုမြေယာရှင်းလင်းရန်ကနေအခုလိုမျိုးအမေဇုန်တစ်တော်တော်မီလောင်ကျွမ်းမှုတွေဖြစ်တယ်လို့ခန့်မှန်းကြသလိုဒီတော်မီနဲ့ပတ်သက်လို့အစိုးရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကမှအပြန်အလှန်ဆွဆွဲအပြစ်တင်တာတွေလည်းရှိနေပါတယ်။အမေဇုန်တောကြီးဟာကမ္ဘာကထုတ်လွှင့်တဲ့ကာဗွန်ဒိုင်အောက်ဆိုက်တွေကိုစုပ်ယူနိုင်တဲ့အကြီးဆုံးအရင်းအမြစ်ဖြစ်တာကြောင့်ကမ္ဘာအဆုတ်ဆိုပြီးတော့လေတင်စားလို့ရှိတာဖြစ်ပါရဲ့ရှင်ဒီသတင်းရောင်းသတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါလိမ့်မယ်။ I'll have my own yeah I'll have my own
yeah Painted on the side and brown red မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တန့်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဒီသတင်းမရဲ့သူယုံကြည်အားအစီအစဉ်မှာတော့စာရေးဆရာမချာကိုသူဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါဗျ။ဒီ
မှာကတော့ဘာဖြစ်ရင်ကြည့်လဲဆိုတော့ဒီနေရာကိုလိုချင်တဲ့အရာတစ်ခုပဲအဲဒါကစေစားနေလို့ဆိုရင်အောင်မြင်မှုဆိုတဲ့အရာတစ်ခုပဲပေါ့နော်။ကျွန်မဆိုလို့ရှိရင်ရေစင်ခါရဲကယူရမယ်ဖြစ်တယ်ပေါ့နော်။အဲ့ဒီအချိန်ခါမှာကျွန်မကဘာလုပ်လဲဆိုရင်ကျွန်မလိုချင်တဲ့ပြင်ဆင်ရအတွက်ပေါ့နော်။ကျွန်မကငင်းငင်းလေးနဲ့ဟိုစာအုပ်ဆိုင်ကြီးဖွင့်တယ်အဆန်ရှာတယ်နောက်ပြီးတော့ဒီမှာဒီစာလေးကိုပဲဒီမှာလေ့လာတယ်ငငယ်လေးကစာလေးကိုဖတ်တယ်ဖတ်ပြီးတော့ဒီမှာပညာကိုလည်းအောင်အောင်စမ်းနေအောင်အောင်လုပ်တယ်လုပ်ပြီးတော့ဒီအကျန်းနေအောင်တဲ့အချိန်မှာဒါပေမဲ့ကျမတို့အချိန်တုန်းကဆိုရင်ဟိုပေါ့ BA ပေါ့နော် BA အောင်တော့လည်းရတယ်အဲ့ဒီအချိန်ခါမှာဒီမှာဒါပေမဲ့ဟိုကိုဒိုချင်တဲ့နမ်းမတစ်ခုပေါ့နော်အဲ့ဒီရဲ့စာလေးကိုရောရတယ်အဲ့ဒီဟာနဲ့ဒီမှာဘဝတစ်ခုစားခဲ့ရပါတော့ကျွန်မမိသားစုဘဝစားရဲဒါပေမဲ့အဲ့ဒီမိသားစုဘဝရောက်တော့လေကျွန်မမိသားစုတွေကသားသမီးတွေကိုလည်းစားရီကိုအားကိုးဖို့ပြီးတော့ဘဝမှာကိုယုံကြည်ရဲ့ရန်တစ်ခုရှောက်မှဆိုရင်အဲ့ဒီလမ်းကိုအများအားပုံမှန်ရှောက်နေဖို့ဆိုရဲအားလေးကိုကျွန်မသိနေတာပေါ့နော်အဲဥပမာတော့ဟိုသူတို့ဥပညာတော့ရှောက်မှဆိုလို့ရှိရင်လေဒီဥပညာလမ်းလေးကိုမှန်မှန်လေးနဲ့ရှောက်ရှောက်သွားဖို့ဒါမှသာတောင်းနိုင်ရင်ရောက်မယ်အဲ့ဒီလိုပဲအဲ့ဘဝတွေကိုကျမရှောက်ခဲရှောက်ခဲခလေးတွေဟာလည်းကျမရဲ့ဒီယုံကြည်မှုနိုင်ရည်တစ်ခုပဲမှာပဲအောင်မြင်မှုအများကြီးရတယ်အမိပညာလည်းအောင်မြင်တယ်ပြီးတော့သူတို့တွေပညာရေးမှာဆိုလို့ရှိရင်လည်းအောင်မြင်တဲ့သားသမီးအဖြစ်ကျမပိုင်ဆိုင်တယ်အဲ့ဒီလိုမျိုးပဲသူတို့လည်းအခုတည်းကလည်းဒီလိုပဲပုံမှန်လမ်းလျှောက်နေတာပေါ့နော်တောင်းတစ်ခုကကျမတခါသူတို့အရွယ်ရောက်သွားလို့နေရာကိုမလို့ကျမပေါက်ပါသွားတဲ့အချိန်မှာကျမဘာထက်လို့လဲဆိုရင်ကျမလူချင်းနဲ့ပေါ့နော်ဟိုပေါ့စာပေပေါ့စာပေလမ်းကြောင်းတစ်ခုကိုအဲ့ဒီအချိန်မှာကျမဘာမှမသိရသေးဘူးဒါပေမဲ့ကျမဘာယုံကြည်လဲဆိုရင်ငါဒီနေ့ဒီစာကိုရင်းနေတဲ့ငါရဲ့စာရီးယားငါလူချင်းရဲ့နေရာတစ်ခုမှာရှိနေရဲ့ဆိုရင်အ
အရာကိုကျွန်မယုံကြည်ရတဲ့ကြောင့်မလို့ကျွန်မနေ့တိုင်းစာရေးတယ်။ကြပြားလေးဖြည်းဖြည်းဖြည်းနဲ့ကောင်းမလေးဖြည်းဖြည်းဖြည်းနဲ့ share လုပ်တဲ့စာလေးရဖြည်းဖြည်းဖြည်းနဲ့ message လေးဖြည်းဖြည်းနဲ့အဲ့ဒီလိုလေးတွေကျွန်မရေးရေးသွားတယ်။ဖြစ်ဆိုလို့ရှိရင်နှစ်ပေါင်းက10နှစ်ကျော်သွားပြီပေါ့နော်။အဲ့လို10နှစ်ကျော်သွားတဲ့အချိန်မှာကျွန်မအခုယူခြင်းလေးပေါ့စာပေလောကတစ်ခုကြီးကျွန်မရောက်လာတယ်။အဲ့ဒါကလည်းဘာလဲဆိုတော့ကျွန်မရဲ့ပန်းနိုင်ရင်ကျွန်မယုံကြည်ရပေါ့နော်ကျွန်မဒီလမ်းလေးကိုအရင်ရှောက်နေရင်ဒီလမ်းမကြီးပေါ်မှာကျွန်မကောင်းကောင်းလေးပပရရရှောက်နိုင်ရဲ့ဆိုရဲယုံကြည်ချက်တစ်ခုနဲ့ကျွန်မရှောက်ရင်းရှောက်ရင်ဒီစာပေလမ်းကိုလည်းကျွန်မရောက်လာတယ်အဲ့ဒီတော့ဟိုပေါ့ဒီစာပေမှာဆိုလို့ရှိရင်လည်းပေါ့နော်ကိုတိကျင်နေရတာရှိနေအဲပေါ့ကြပြားရှိနေအဲဥတာရှိနေအရာရာပေါ့နော်အခုဆိုလို့ရှိရင် political buy-in ရှိနေအဲ့ဒီဟာလေအကုန်လုံးကိုတစ်ခုချင်းလေးလာခြင်းလေးလာကြပြီဒီစာပေတွေအားလုံးကျမလူချင်းနဲ့စာပေကိုနောက်ဆုံးပေါ့ကျမကနေပြီးအများကြီးပေါ့မလုံးနိုင်တဲ့အနေမှာကျမလူချင်းနဲ့အစ်စ်လေးကျမတက်ချင်တဲ့အချက်တွေအဲ့ဒါလေအကုန်လုံးကိုရရဆိုတာကိုကျမကြုံကြည်ရပေါ့နော်အခုလည်းလက်တွေ့မှာလည်းကျမအဲ့ဒီရောက်လောက်အဖြစ်ကြီးကျမရတယ်အဲ့လိုမျိုးပေါ့နော်အဲ့ဒီကြောင့်မို့လို့ဒီလမ်းကြောင်းကိုဘာပြောမလဲဆိုတော့ဒီကလေးတွေဆိုရင်လည်းဒီကလေးတွေဖြစ်ဖြစ်ကျမဘာပြောလဲကိုရှောက်ချင်တဲ့တန်းနိုင်ရဲ့လမ်းကိုရှင်ရှင်ကြည်ကြည်နဲ့ရှောက်ဒါပေမဲ့ဒီလေးရှောက်တယ်မနေ့ကမရှောက်ဘူးဆိုရင်တော့မရဘူးအဲ့ဒီရှောက်လမ်းကြောင်းလေးကိုတော့နေ့တိုင်းတော့ရှောက်ရမယ်ဒီလမ်းလေးရှောက်ရင်းရှောက်ရင်းနဲ့ဒီလမ်းလေးကခက်နေလေစုခုတ်ရှိနေလေကိုဒီစုခုတ်လေးကိုပဲတာတာရရလေးရှောက်သွားနိုင်တဲ့လမ်းဖြစ်တယ်ခုခေတ်ဒီငယ်ဆိုလို့ရှိရင်လည်းသူတို့ရှောက်လို့ရတဲ့လမ်းတွေရှိရဲ့အဲ့ဒီဟာတွေကိုလေ့လာရင်းနဲ့ကိုပုံမှန်လေးရှောက်မှဆိုလို့ရှိရင်ကိုတကယ်ကိုအောင်မြင်တဲ့ဒီဟာတစ်ခုကိုရဖို့တင်ချရဲဆိုတာကိုတော့ကျွန်တော်ရင်းရင်းကြည်ကြည်ပြောနေတာလေပေါ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ဖုန်းနံပါတ် 1-232-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမျက်မုံကတလှည့်ပြောပြပေးပါအောင်ရှင
်American သမ္မတရဲ့လှုပ်ရှားဟာနိုင်ငံအကျိုးကိုထိခိုက်နိုင်တယ်လို့ဆိုပြီးထောက်လိုက်ရေးစစ်ဆေးရေးမှုချုပ်ကိုအတွင်သတင်းပေးခဲ့သူရဲ့ရှေ့နေတွေကသူ့အမှုတွေဘယ်သူဘဝဖြစ်တယ်ဆိုတာကာကွယ်ထားဖို့အရေးကြီးတယ်လို့အလေးထားပြောကြားလိုက်ပါတယ်။အတွင်သတင်းပေးတိုင်ကြားသူနဲ့လွှတ်တော်အမတ်တွေတီးခြားတွေ့နိုင်ဖို့အတွက်ဒီမိုကရက်အမတ်တွေရော Republican အမတ်တွေနဲ့ပါအစီအစဉ်လုပ်ခဲ့တယ်လို့ရှေ့နေ Andrew Barker ဦးဆောင်တဲ့အဖွဲ့ကတနင်္ဂနွေနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။သမ္မတအကြောင်းအတွင်သတင်းပေးတိုင်ကြားသူရဲ့လုံခြုံရေးဟာပြီးခဲ့တဲ့တစ်ပတ်အတွင်းမှာပို့ပြီးတော့ဆွေးနွေးကြဖြစ်လာခဲ့ပြီးပို့ဆိုးမယ်လို့မျှော်လင့်တဲ့အကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံးကိုပေးပို့တဲ့စာမိတ်တူကိုလည်းရှေ့နေအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဆိုမာလီနိုင်ငံမှာဆိုမာလီတပ်တွေအတွက်စစ်ရေးအကူအညီပေးနေတဲ့ American တပ်တွေအုံပြုတဲ့လေတပ်အခြေစိုက်စခန်းတစ်ခုအပေါ်အယ်ရှာဘတ်ဆက်သွေးကြွတွေကတိုက်ခိုက်ခဲ့တယ်လို့လုံခြုံရေးသတင်းရကွက်တွေကပြောပါတယ်။မိုဂါဒီရှုမြို့တော်ရဲ့အနောက်ဖက်ကီလိုမီတာ60လောက်မှာရှိတဲ့ Lower Shabelle ဒေသကဘယ်လီဒိုဂယ်လေးစိတ်အပေါ်ကားနှစ်စီးသုံးပြီးတော့ဆက်သွေးကြွတွေကအဝေးထိန်ဖောက်ခွဲခဲ့ပါတယ်။ဆိုမာလီဆိုင်ရာအမေရိကန်တာမတ်ကြီးကတိုက်ခိုက်မှုတွေကိုအပြစ်တင်ပြီးပြန်လည်တိုက်ခိုက်ခဲ့တဲ့ဆိုမာလီလုံခြုံရေးတပ်တွေရဲ့ဆောင်ရွက်မှုကိုချီးကျူးခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနဲ့ကျွန်းမြောက်ဦးနဲ့မင်းပြားမြို့နယ်တွေကနယ်မြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်ဖွင့်ပေးဖို့အတွက်ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂလူသားချင်းစာနာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့နေရာမှာလက်ကင်ဖုန်းကနေတဆင့်အင်တာနက်ကိုအားကိုးအားထားပြုရတာကြောင့်အင်တာနက်ဝန်ဆောင်မှုကိုပိတ်ပင်တာကကုလသမဂ္ဂလုပ်ငန်းတွေကိုအဟန့်အတားဖြစ်စေတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။သတင်းကြေညာကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့နာညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့နယ်ဆန်လော့ဖ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.